to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းပြကြပါလိမ့်ခင်ဗျာ VOA American တိုင်းရဲ့2020ခုနှစ်ဖေဖော်ဝါရီလ18ရက်တနင်္လာနေ့မနေ့ကင်းအစီအစဉ်တွေကို American ပြောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ3040 48တို့ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်မ Thank you ထိုက်ပါကိုရဲမင်းထွန်းနဲ့အတူသတင်းတွေကြီးညာပါမယ်ကိုရိုနာဗိုင်းရပ်စ်ဆူးဆုံကူးစက်ပြန့်နှံ့တဲ့ကျုပ်နိုင်ငံဟူပေပြည်နယ်မှာတနင်္လာနေ့ကဗိုင်းရပ်စ်ကြောင့်လူ100ထပ်မံသေဆုံးရတာကြောင့်စုစုပေါင်းသေဆုံးသူ1900ကျော်သွားပြီဖြစ်ပါတယ်။သမ္မတထရန့်ရဲ့လူယုံကိုပြစ်ဒဏ် short for ချမှတ်နိုင်အောင်ဆောင်ရွက်တဲ့ဆိုတဲ့ဆွတ်ဆွဲချက်နဲ့တရားသူကြီးချုပ်ယာရုကနှုတ်ထွက်ဖို့တောင်းဆိုရှင်းနေချုပ်ယာရုကနှုတ်ထွက်ဖို့တောင်းဆိုနေကြပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ကျုပ်နိုင်ငံကိုရိုနာဗိုင်းရပ်စ်ကြောင့်အကြီးအကျယ်နှစ်နာခဲ့ရတဲ့မြမတတိဝလံတင်ပို့မှုဖေဖော်ဝါရီလနှောင်းပိုင်းမှာအနည်းငယ်ပြန်လည်ဥမော့လာမယ်လို့နေဆက်ကုန်တွေတွေကမျှော်လင့်နေပါတယ်
။ရှင်းလားလားကိုပြောရမှာဆိုတော့ဒီဒီရုပ်ခက်ကသူ့ယောဂကိန်းထုတ်နိုင်မှုအခြေအနေပေါ်မှာအများကြီးမူပြီးဖေဖော်ဝါရီ
နေဆက်ကုန်တွေတို့ပြောကြားသွားတာပါဒီအကြောင်းနဲ့တူမြမကြီးရာဆွေးနွေးကန်မြမပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်ဝှမ်းထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုရဲမင်းထွန်းတို့ပြောပြပေးပါအောင်ဗျာ
ကိုရိုနာဗိုင်းရပ်စ်အဆိုးဆုံးကူးစက်ပြန့်နှံ့ရာတရုတ်နိုင်ငံဟူပေပြည်နယ်မှာတနင်္လာနေ့ကဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်လူ100ထပ်မံသေဆုံးခဲ့ရပြီးစုစုပေါင်းသေဆုံးသူအရေအတွက်1900ကျော်သွားပြီဖြစ်ပါတယ်ဟူပေပြည်နယ်ထဲမှာပဲနောက်ထပ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအသစ် 1933 ဦးထပ်မံတွေ့ရှိရကြောင်းပြည်နယ်ကျန်းမာရေးကော်မရှင်ရဲ့မကြာခင်ကထုတ်တဲ့နေ့စဉ်စီးရင်ကဖော်ပြပါတယ်။ဗိုင်းရပ်စ်ကူးစက်ခံရမှုက3ရက်ဆက်တိုက်ရောကြလာတဲ့လူတရုတ်ကျန်းမာရေးဌာနတာဝန်ရှိသူတွေကတနင်္ဂနွေနေ့တုန်းကပြောဆိုထားပေမဲ့လည်းကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကူးစက်မှုရဲ့ဦးတည်ချက်ကိုမခန့်မှန်းနိုင်သေးဘူးလို့တနင်္ဂနွေနေ့မှာပဲသတိပေးထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပြီးလူလူကြားစိုးရိမ်ကြောက်လန့်မှုမဖြစ်စေဘဲအပြည့်အဝအတိပေးသတင်းပေးနိုင်ရေးအတွက်အစိုးရတွေပူးပေါင်းဆောင်ရွက်ကြဖို့လဲ WHO အကြီးအကဲကဂျာမနီနိုင်ငံမြူးနစ်လုံခြုံရေးညီလာခံအတွင်းတိုက်တွန်းသွားပါတယ်။ကျုပ်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအရေးနဲ့ပတ်သက်ပြီးနိုင်ငံတကာကျွမ်းကျင်သူတွေနဲ့တရုတ်ကျွမ်းကျင်သူတွေတရုတ်နိုင်ငံမှာစပြီးတွေ့ဆုံဆွေးနွေးနေပြီလို့လဲ WHO ကတနင်္ဂနွေနေ့နှောင်းပိုင်းမှာပြောဆိုထားပါတယ်။
ဂျပန်နိုင်ငံတိုကျိုမြို့နီးယိုကိုဟာမာစစ်ကြမ်းမှာတရားခွဲပြီးစိုက်ကပ်ထားတဲ့ Diamond Princess အပျော်စီးသင်္ဘောပေါ်မှာပါရှိသူအမေရိကန်နိုင်ငံသား400နဲ့အယောက်40ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံခဲ့ရပါတယ်။အဲ့ဒီရောဂါကူးစက်ခံရသူတွေအနေနဲ့အမေရိကန်ကိုပြန်ဖို့သူတို့ကိုလာရောက်ခေါ်ယူတဲ့လေယာဉ်ပြန်တွေနဲ့မလိုက်ပါနိုင်ပဲဂျပန်နိုင်ငံကဆေးရုံတွေမှာကုသမှုဆက်လက်ခံယူသွားရမှာဖြစ်ပါတယ်။လောလောဆယ်တော့အမေရိကန်အစိုးရကအပျော်စီးတင်မော့ပေါ်ကအမေရိကန်နိုင်ငံသားတွေကိုလေယာဉ်နှစ်ဆင့်လွှတ်ပြီးပြန်လည်ခေါ်ဆောင်ဖို့စီစဉ်ထားတာပါတင်းငွေနေညနေပိုင်းရရှိတဲ့ Rider သတင်းအရအခုအခါအမေရိကန်နိုင်ငံသားတွေတင်မော့ပေါ်ကဆင်းသွားပြီလို့ဆိုပါတယ်တကောင်စီးတွေဝစ်ဆင်ထားသူအမေရိကန်ခီးတယ်တွေကတင်မော့အနီးဘတ်စကားတွေပေါ်ကနေလက်ပြန်ထုတ်ဆက်နေတာကိုမြင်ကြရတယ်လို့လည်းဆိုပါတယ်အမေရိကန်နိုင်ငံကကူးစက်ယောဂနဲ့ဓာတ်မတည့်ယောဂများဆိုင်ရာအမျိုးသား Institute NIAID ကဒေါက်တာအန်တိုနီဖော်စီကယောဂလက္ခဏာရှိသူအမေရိကန်တွေအနေနဲ့ကယ်ဆယ်ရေးလေယာဉ်ပြန်နေတဲ့အတူလိုက်နိုင်အောင်မှာမဟုတ်ကြောင်းသူတို့ဂျပန်ဆေးရုံတွေမှာကုသမှုခံယူရမှာမို့ဘယ်ကောမှသွားနိုင်မှာမဟုတ်ကြောင်းကြံခီးတယ်တွေကိုတော့အမေရိကန်ပြည်ထောင်စုမှာရှိတဲ့လေတပ်အခြေစိုက်စခန်း Security အချိန်မဆိုင်မဲ့ခေါ်ဆောင်သွားမှာဖြစ်ကြောင်းပြောပါတယ်Diamond Princess အပျော်စီးတင်မောဂျပန်ကိုမရောက်ခင်ဟောင်ကောင်မှာဆင်းနေခဲ့တဲ့အမျိုးသားခီးတဲ့တူမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတာတော့တွေ့ပြီးတဲ့နောက်ယိုကိုဟာမာစစ်ကမ်းမှာဖေဖော်ဝါရီ5ရက်ကတည်းကတရားစိုက်ကပ်စီပြီးစောင့်ကြည့်နေတာဖြစ်ပါတယ်တင်မောပေါ်ပါခီးတဲ့တွေသူတို့ရဲ့နိုင်ငံတွေစီကိုပြောင်းရင်လည်းနောက်ထပ်နှစ်ပတ်တရားခွဲစောင့်ကြည့်ဦးမှာဖြစ်တယ်လို့ American ဟောင်ကောင်နဲ့ကနေဒါနိုင်ငံတွေကပြောထားပါတယ်ခင်ဗျာ
ဖျားပင်းမှုတွေကြောင့်တော့အမေရိကန်နဲ့ဘယ်တော့မှဆွေးနွေးမှာမဟုတ်ဘူးလို့အီရန်သမ္မတဟက်ဆန်ရူဟာနီကတနင်္ဂနွေနေ့မှာလုပ်တဲ့တေရန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။တချိန်မှာရန်သူဘက်ကတွေ့ဆုံဆွေးနွေးလာဖို့အီရန်ကတွန်းအားပေးသွားမယ်လို့လည်းအီရန်သမ္မတကထပ်လောင်းပြောပါတယ်။ဖျားပေးခံရတဲ့အခြေအနေအောက်မှာအီရန်အနေနဲ့ဆွေးနွေးမှာမဟုတ်ဘူးအမေရိကန်ရဲ့ PR တွေကိုလည်းအလျှော့ပေးမှာမဟုတ်တယ်လို့အနေနဲ့အနေအထားတစ်ခုကနေပြီးတော့လဲစစ်ဆက်ဆွေးနွေးမှာမဟုတ်ဘူးလို့အီရန်သမ္မတကပြောပါတယ်။ဒ တန်ခတ်ပိတ်ဆို့မှုဖြေလျှော့ပေးရတဲ့အတွက်အီရန်ဘက်ကနျူကလ িয়ার အစီအစဉ်ကိုရှော့ချခဲ့တဲ့သဘောတူညီချက်ကနေ2018ခုနှစ်မှာအမေရိကန်နှုတ်ထွက်ခဲ့ပြီးတဲ့နောက်အီရန်စီးပွားရေးအပေါ်အထိနာစေတဲ့တန်ခတ်ပိတ်ဆို့မှုတွေကိုအမေရိကန်ကပြန်လည်ချမှတ်ခဲ့တာဖြစ်ပါတယ်အီရန်ဘက်ကနျူကလ িয়ার လက်နက်ဆန်းသတ်မှုတွေမလုပ်အောင်တားဆီးထားဖို့2015ခုနှစ်နျူကလ িয়ার စာချုပ်သတ်မှတ်ချက်တွေနဲ့မလုံလောက်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုတာပါအမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုကြောင့်အီရန်ရဲ့စီးပွားရေးအထိနာစေသလိုအီရန်ငွေစည်းလဲကျဆင်းခဲ့ပါတယ်အီရန်အပေါ်အမေရိကန်ရဲ့အမြင့်ဆုံးတန်ခတ်ပိတ်ဆို့မှုကအောင်မြင်မှုရမှာမဟုတ်ဘူးလို့လည်းအမေရိကန်သမ္မတထရန့်ရဲ့အီရန်ဆိုင်ရာမဟာဗျူဟာကိုရည်ညွှန်းပြီးအီရန်သမ္မတရိုဟာနီကပြောပါတယ်ဒေတာရင်းတည်ငြိမ်ရေးအတွက်အီရန်ရဲ့အခန်းကဏ္ဍကအရေးကြီးတယ်လို့လည်းအီရန်သမ္မတကပြောဆိုသွားပါတယ်ရှင်
အမေရိကန်ရဲ့ဥရောပတို့ကြားတည်ရှိတဲ့ဆက်ဆံရေး Transatlantic Relationship လက်တလောအခြေအနေနဲ့ပတ်သက်လို့အမေရိကန်ရဲ့ဥရောပနိုင်ငံတွေကြားသဘောထားအမြင်မတူညီမှုတွေထင်ထင်ရှားရှားရှိနေတာကိုဂျာမနီနိုင်ငံမှာကျင်းပနေတဲ့ကျင်းပခဲ့တဲ့မြို့နယ်လုံခြုံရေးဆိုင်ရာညီလာခံမှာမြင်တွေ့ခဲ့ကြရပါတယ်။အဲ့ဒီညီလာခံကိုကမ္ဘာတဝန်းကနိုင်ငံရေးနဲ့စီးရေးခေါင်းဆောင်ရာချီတက်ရောက်ခဲ့တာဖြစ်ပါတယ်။ဂျာမနီသမ္မတ Frank Walter Steinmeier ကညီလာခံအဖွဲ့မိန့်ခွန်းပြောကြားတဲ့အချိန်မှာအမေရိကန်နိုင်ငံဟာနိုင်ငံတကာအတိုင်းအဝန် International Community ဆိုတဲ့အယူအဆကိုငင်းဆိုနေတယ်လို့ဆက်ဆွဲလိုက်သလိုရုရှားနဲ့တရုတ်နိုင်ငံတို့ရဲ့ချင်းချောက်မှုအန္တရာယ်ကိုလည်းသတိပေးပြောကြားခဲ့ပါတယ်။အမေရိကန်ကာဝေးဝန်ကြီး Mark Esper နဲ့နိုင်ငံတကာဝန်ကြီး Mike Pompeo တို့ဦးဆောင်တဲ့အမေရိကန်ကုလသမဂ္ဂအဖွဲ့ကတော့အမေရိကန်နဲ့ဥရောပကြားဆက်ဆံရေးအဖူးထစ်ရှိနေတယ်ဆိုတာကိုလက်မခံဘဲညှင်းဆုပ်ခဲ့ကြပါတယ်။နိုင်ငံတကာဝန်ကြီး Mike Pompeo ကဆက်ဆံရေးအဖူးထစ်ရှိတယ်လို့ပြောတာဟာလက်ရှိအမှန်တရားကိုထင်ရှားခြင်းမရှိကြောင်းနဲ့အဲ့ဒီဆက်ဆံရေးပြီးဆုံးသွားပြီလို့ပြောတာဟာခြေကားပြောဆိုနေရတာဖြစ်တယ်လို့လည်းပြောပါတယ်။ဥရောပမှာတောင်းချီပြီးတက်ဆွဲထားတဲ့အမေရိကန်တပ်ဖွဲ့တွေကိုဥရောပတိုင်းပြည်တွေအနေနဲ့ထက်သွင်းစဉ်းစားကြည့်တင်တယ်လို့လည်းသူကပြောပါတယ်။ပြင်သစ်သမ္မတ Emmanuel Macron ကတော့သူ့အနေနဲ့လက်ရှိဖြစ်ထွန်းနေတဲ့ကမ္ဘာအခြေအနေနဲ့ဒီနေ့ညီလာခံမှာဆွေးနွေးတဲ့အကြောင်းအရာတွေကိုကြည့်တဲ့အခါမှာအနောက်ကမ္ဘာအင်အားချိနေလာတာတကယ်ပါပဲလို့ကြေညာသွားခဲ့ပါတယ်ခင်ဗျာ
ဒီ American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်လိုပြီးတာ32 kHz 933လိုက်လိုမီတာ40 kHz 9689ไฮโดรมีเตอร์48 kHz 6753ญาเนดุติยานายเวทมาไลน์ลัมมิเตอร์190 kHz 1505โรกันได้ทุ่มเน่ปินิบาระရှင
်ยูเอเมียนมาบายซีซินเยตะเนหลานิมะเนคินทรินฎีกูน้าสินเยราဖြစ်ပါတယ်ကူလာတမကအတွင်ရမှုချုပ်အန်တိုနီယိုဂူတရက်စ်ကပါကစ္စတန်သုံးရကြခီးကိုတင်းင်းကနေဒီမှာစတင်လိုက်ပြီးစစ်တမ်းတဲ့အာဖဂန်နစ္စတန်ကတန်းနဲ့ချီတဲ့ဒုက္ခတွေကိုဆက်ပြီးလက်ခံထားတဲ့နိုင်ငံတွေအပေါ်နိုင်ငံတကာအသံဝိုင်းကပံ့ပိုးချဖို့လဲတိုက်တွန်းလိုက်ပါတယ်။အိန္ဒိယနဲ့ပါကစ္စတန်ကြားမှာကက်ရှမီးယားဒေသအရေးနဲ့ပတ်သက်ပြီးတင်းမာမှုတွေရော့ကျစေရေးကိုလဲကူလာတမကအကြီးအကဲကပြောဆိုပြီးအငင်းပွားနေတဲ့မွတ်စလင်အများစုနေထိုင်ရာဒေသတွင်းမှာအိန္ဒိယအာဏာပိုင်တွေဘက်ကလူ့အခွင့်အရေးကိုအပြည့်အဝလေးစားလိုက်နာဖို့မလွဲမသွေလိုအပ်တယ်လို့ပြောပါတယ်။ပါကစ္စတန်မြို့တော်အစ္စလာမဘတ်မှာပါကစ္စတန်ခေါင်းဆောင်တွေနဲ့ကုလသမဂ္ဂအထွေထွေမှုချုပ်တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ဒါ့အပြင်ပါကစ္စတန်ဘက်ကအာဖဂန်ဒုက္ခသည်တွေကိုဆဲဆုနှစ်၄ခုထောက်ပံ့ပေးခဲ့မှုအထိတ်မှအဖြစ်တနင်္လာနေ့ကျင်းပမယ်နိုင်ငံတကာညီလာခံမှာလည်းကုလသမဂ္ဂအထွေထွေမှုချုပ်မင်းကွန်းပြောမှာပါ။ပါကစ္စတန်ဟာပြည်တွင်းမှာစင်ခေါ်ချက်တွေအခက်ခဲတွေနောက်နိုင်ငံတကာအတိုင်းအဝန်ရဲ့ထောက်ပံ့မှုအလုံးအလောက်မရခဲ့ပေမဲ့အာဖဂန်ဒုက္ခသည်တွေကိုနှစ်ပေါင်း40လက်ခံခဲ့ပြီးဒါဟာဆိုရင်ကမ္ဘာပေါ်မှာဒုတိယမြောက်ဒုက္ခသည်အများဆုံးလက်ခံခဲ့တာဖြစ်တယ်လို့လဲကုလသမဂ္ဂအတွင်းရမှုချုပ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
ထိုင်းနိုင်ငံကလုံခြုံရေးတပ်ဖွဲ့ဝင်တူလူအများအပြားကိုတနက်နေ့ပြစ်ခတ်တပ်ဖြတ်မှုတွေကျူးလွန်ခဲ့ပြီးတဲ့နောက်မှာထိုင်းစစ်တပ်ဟာပြည်သူလူထုရဲ့ပြစ်တင်ဝေဖန်မှုတွေကိုခံခဲ့ရပါတယ်။ထိုင်းစစ်တပ်ရဲ့အကြမ်းဖက်လိုက်စားမှုနဲ့လုံခြုံရေးလက်ဟင်းခဲ့မှုအပေါ်မှာအဓိကထားပြစ်တင်ခဲ့ကြတာဖြစ်ပြီးတိုင်းပြည်ငြိမ်းချမ်းရေးနဲ့ငြိမ်ဝတ်ပြည်ပြရေးဆိုတဲ့ထိုင်းနိုင်ငံရဲ့ထိုင်းစစ်တပ်ရဲ့ကြွေးကြော်သံဟာလည်းအတိတ်ပဲဖြစ်စေခဲ့ပါတယ်။ဒီချိန်တွေဟာထိုင်းစစ်တပ်ပေါ်ဝေဖန်ပြောကြားနေသူအတိုက်ခံတွေအတွက်တော့နိုင်ငံရေးစီယုံလှုံ့ဆော်မှုမှာအကောင်းဘက်ကဥတီစေမှာဖြစ်တယ်လို့လေးလာတုံသက်သူတွေကပြောပါတယ်။ဒါပေမဲ့အခုပြစ်ခတ်တပ်ဖြတ်မှုဖြစ်ပြီးတဲ့နောက်ပိုင်းပြည်ပြောင်းလဲရေးတွေလုပ်မယ်လို့ပြောတဲ့ထိုင်းစစ်တပ်ကောင်းဆောင်အပီရတ်ကွန်ဆမ်ဘွန်ရဲ့ပြောစကားကတော့ဒီချက်ပိုဘာမှဖြစ်လာမှာမဟုတ်ဘူးလို့လည်းဆိုကြပါတယ်။ပြစ်ခတ်မှုတွေမပြုလုပ်ခင်နိုင်ငံပိုင်းအလို့မှာပဲထိုင်းတပ်ချက်ကြီးဂျာကရဘပန်ကသူ့ရဲ့အထက်အရာရှိနဲ့အထက်အရာရှိရဲ့ရောက်ခမတို့နဲ့အင်အားဝင်တဲ့လိမ်လည်မှုအကြောင်းကိုအွန်လိုင်းမှာတင်ခဲ့တာဖြစ်ပါတယ်။ထိုင်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရချုံချစ် တန်ထရာဗင်ဂျစ်ကတော့အခုပြစ်ခတ်မှုဟာထိုင်းစစ်တပ်အပေါ်တချို့ထိုင်းလူတွေရဲ့ယုံကြည်မှုကျဆင်းစေမှာဖြစ်ပေမဲ့ထိုင်းစစ်တပ်တစ်ခုလုံးအပေါ်မှာတော့အပြစ်တင်မှာမဟုတ်ဘူးလို့လည်းပြောပါရယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လူယုံတူဦးဖြစ်တဲ့ရော့ဂျာစတုန်းကိုနိုင်ငံရေးအကျင့်ပြတ်ချဆမှုအတွက်ပြစ်ဒဏ်ကာလရှော့ပေါအောင်ဂျာဝင်ဆောင်ရွက်ခဲ့တဲ့ရှစ်နေချုပ်ဝီလျံဘာယာဒုကနှုတ်ထွက်ဖို့အစိုးရရှစ်နေဟောင်းတွေနဲ့တရားရေးဝန်ထမ်းဟောင်း1100ကျော်ကတနင်္ဂနွေနေ့မှာတောင်းဆိုလိုက်ပါတယ်သမ္မတထရန့်အနိုင်ရခဲ့တဲ့2016ရွေးကောက်ပွဲအရေးဆုံးဆန်းမှုနဲ့ဆက်ဆက်ပြီးထွက်ဆိုမဲ့အပေါ်ဂျာဝင်နှောက်ရွှဲမှုလွတ်တော်ကိုလင်ညာမှုတွေအပါအဝင်ဆွဲချက်ခုနှစ်မှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်ခံရတဲ့ရော့ဂျာစတုန်းကိုထောင်ဒဏ်9နှစ်အထိအပြစ်ပေးတဲ့ကြောင်းပြည်ထောင်စုအစိုးရရှင်းနေ၄ဦးတို့ကအဆိုပြုထားတာဖြစ်ပါတယ
်ဒီမိုကရက်တစ်ပါတီသမ္မတကိုယ်စားလှယ်လောင်းရွေးကောက်ပွဲတဲ့နီဗာဒါပြည်နယ်မှာမဲဆန္ဒပြမှုတွေစတင်ပြုလုပ်နေပြီဖြစ်ပါတယ်ဒါဟာပါတီအတွင်းသမ္မတကိုယ်စားလှယ်အကျိုးရွေးကောက်ပွဲတွေကျင်းပလာရမှာတတိယအကြိမ်မြောက်လည်းဖြစ်ပါတယ်အကျိုးမဲစစ်တမ်းကောင်းယူမှုတွေရ I want a new Hampshire ပြည်နယ်တွေမှာအနိုင်ရရှိခဲ့သူဗာမွန်ပြည်နယ်အထက်လွှတ်တော်မှာ Bernie Sanders ကနီဗာဒါပြည်နယ်မှာလည်းအနိုင်ရနိုင်ခြင်းရှိပါတယ်ခင်ဗျာ
တင်ရနေမနဲ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်သိင်ကြီးထိုင်တဲ့ကိုရဲမင်းထွန်းတို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VO ရဲ့ Facebook စာမျက်နှာကရောကျွန်တော် VO ရ�ဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုရင်ဆုံးတော့သတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ပါမယ်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်အကြီးအကျယ်အထိနာခဲ့ရတဲ့မြမသစ်သီးဝလံတင်ပို့မှုကဖေဖော်ဝါရီလနှောင်းပိုင်းတော့မှအနည်းငယ်ပြန်ဦးမော့လာနိုင်လိမ့်မယ်လို့မူဆယ်နေဆက်ကွန်တွယ်ကြီးအတိုင်းဝိုင်းကမျှော်လင့်နေပါတယ်တရုတ်ဘက်ကတော့ကန့်သက်ထိန်းချုပ်မှုတွေလှုပ်လာတာကြောင့်မြမသစ်သီးတင်ပို့ရောင်းချမှုကပမာဏ90ရာခိုင်နှုန်းလောက်ကျဆင်းသွားတာပါဈေးကလည်းထက်ဝက်နီးပါးကျဆင်းသွားပါတယ်ပြည်ရည်ဆိုလို့ရှိရင်ရောင်းချမှုလုံးဝရပ်သွားပါတယ်တရုတ်ကိုသစ်သီးဝလံတင်ပို့မှုပုံမှန်ပြန်ဖြစ်လာနိုင်မဲ့အလားအလာလေးနဲ့ပတ်သက်လို့မတ်တင်ကီထိုက်စူးစီးတင်ပြထားပါတယ်
။တရုတ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်လက်တလောတီးတီးတာတာအထိနာနေရတာကတရုတ်ဈေးကွက်ကိုရည်ရွယ်စိုက်ပျိုးထားတဲ့ဖျဲနဲ့တခွားမှွေစိုက်ပျိုးထုတ်လုပ်မှုဖြစ်ပါတယ်။ဒါပေမဲ့တရုတ်ဘက်ကအခုဖေဖော်ဝါရီလနှောင်းပိုင်းမှာခီးသွွားလာခွင့်အပါအဝင်အစိုးရလုပ်ငန်းတွေပြန်လည်လက်ပတ်ဖို့ရှိနေတာကြောင့်မြန်မာဘက်ကတစ်တီးအဝဲအနေငယ်ပြန်တက်လာနိုင်မလားဆိုပြီးနေဆက်ကုံတဲ့ကြီးတွေကမျှော်လင့်ကြပါတယ်တရုတ်ဘက်ကဈေးကွက်အခြေအနေကိုမူဆယ်တရငါးမိုင်ကုံတွယ်ရေးဆောင်ကခွာညိုတစ်တီးပွဲရုံလုပ်ငန်းရှင်ဆိုင်းခင်မောင်ကအခုလိုပြောပါတယ
်ရှင်းလားလားကိုပြောရမှာဆိုရင်တော့ဒီတရုတ်ဘက်ကသူ့ရောဂါကိန်းထုတ်နိုင်မှုအခြေအနေပေါ်မှာအများကြီးမူပြီးဖေဖော်ဝါရီလ8ရက်နေ့23ရက်အတွင်းမှာထင်းချုံနိုင်ဖို့သူဖက်တာလည်းမျောလင့်တယ်ထင်းချုံနိုင်ပြီဖြစ်စေမထင်းချုံနိုင်ပြီဖြစ်စေသူကရန်တရားတွေဆိုတော့မြင်များလဲအဲ့ဒီရဲ့ဘက်မှာသူကပြန်ပြီးလဲပတ်လိုက်မှာအိကတေယူပို့ဆောင်ရေးကန္တပြညာရေးကန္တကျမ်းမာရေးကန္တနောက်ပြီးဒီအုပ်ချုပ်ရေးအပိုင်းတွေပေါ့နော်နောက်အတော့ဖွင့်စစ်စေးမှုအပိုင်းတွေကိုစတင်ပြနေပြီတချို့ကလဲပတ်ဖို့တာဆူနေပြီဒါမဲ့အရေးကြီးဆုံးကပါလဲဆိုတော့ဒီသွားလာရေးကန္တနဲ့ဆက်ဆိုင်တဲ့ဒီဟိုတယ်ရော restaurant အဲ့ဒီအပိုင်းတွေမှာပုံမှန်အခြေအနေဖြစ်မှကျွန်တော်တို့တစ်တီးတွေရဲ့စားသုံးမှုကလည်းတဖြည်းဖြည်းတက်လာ
ဆိုင်းခင်မောင်ကိုတင်းင်းကနေနေမနေ့ခင် VOA ကနေ Skype ကနေဆက်သွယ်မေးမြန်းခဲ့တာမှာလက်ရှိနေဆက်ဈေးကွက်ဖျဲတင်ပို့ရောင်းချမှုကတော့လုံးဝနှိပါရက်ဆိုင်နေပြီလို့သူကပြောပါတယ
်အခုချိန်မှာကျွန်တော်တို့ဒီကုန်သွယ်မှုဒီဖျဲတင်ပို့ကုန်တခွားမွေးပို့ကုန်ကဒီအချိန်ကလိုင်းလိုင်းပေါ်တဲ့အချိန်အမောင့်အများဆုံးတင်ပို့နေတဲ့အချိန်ပေါ့လေနော်ဒီနေ့တော့အနည်းဆုံးအစီး300 400လောက်ပို့နေရတဲ့အချိန်နေမှာအခုအစီးရေ10ကဏ္ဍမျိုးပို့ဖို့
ဇန်နဝါရီလနှောင်းပိုင်းကနေအခုဖေဖော်ဝါရီလလယ်ပိုင်းအထိရက်20ကာလအတွင်းတရုတ်ဘက်ကဖျဲနဲ့တခွားမှွေအဝယ်ချသွားပြီးတဲ့နောက်ဆုံးရှုံးမှုကအနည်းဆုံးအမေရိကန်ဒေါ်လာတန်90လောက်ရှိမယ်လို့ကုန်သည်တွေကခန့်မှန်းထားကြပြီးဒီချက်ဆိုတဲ့အခြေအနေကတော့လက်ရှိရင့်မဲ့ဖို့ရှိနေတဲ့ဖျဲနဲ့တခွားတွေအတွက်ဈေးကွက်မရေရာတဲ့အနေအထားဖြစ်ပါတယ်။မြန်မာနိုင်ငံတွင်းစိုက်ပျိုးထုတ်လုပ်တဲ့သီးနှံတွေတဲက10မျိုးလောက်ကိုပဲတရုတ်ကတရားဝင်တင်သွင်းခွင့်ပြုထားပြီးတရုတ်ဈေးကွက်ကိုအဓိကအားထားပြီးပြည်ရင်းမှာစိုက်ပျိုးထုတ်လုပ်နေတဲ့ဖျဲခင်းတွေကလက်ရှိရင့်မဲ့နေပြီးအခင်းတွေမှာတော့သီးနှံတွေပျက်စီးကုန်ပါပြီ။အခုချိန်မှာစပြီးရင့်မဲ့စာပြုတ်တဲ့အခင်းတွေကတော့ တရုတ်ဈေးကွက်ပြန်ပွင့်မလားဆိုတဲ့အပေါ်မှာမျှော်လင့်နေကြရပါတယ်။ဖျင်းနဲ့သခွားမွေးစိုက်ပျိုးထုတ်လုပ်မှုကပြည်ရင်းဈေးကွက်ဝယ်လိုအပ်တဲ့အစပေါင်းများစွာပိုရှံနေတာဖြစ်ပါတယ်ရှင
်။မသိင်ကြီးတိုက်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတခါထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းလူသားတွေရဲ့အခြေအနေကိုလည်းကြည့်ရအောင်ပါ။ထိုင်းမလေးနယ်စပ်ဆုံးကလာခရိုင်ပဒံပစားမြို့နယ်တဲကိုတွားကြမယ်တရားမဝင်မြန်မာစစ်နှုတ်ဦးကိုဘန်ကောက်ဟိုက်ရန်ရထားပေါ်မှာဖေဖော်ဝါရီ15ရက်နေ့ကထိုင်းရဲတွေဖမ်းလိုက်ပါတယ်။ဒါဟာလူကုန်ကူးပွဲစားတွေကနေရထားနဲ့ပို့လိုက်ကြတာဖြစ်တယ်လို့ယုံကြည်ယူဆပါတယ်။ဗီဒီယိုသတင်းတော့မအေးမာကသတင်းပေးပို့ပါရခင်ဗျာ။
2019ခုနှစ်တနှစ်လုံးမှာထိုင်းမလေးနယ်စပ်မှာလူကုန်ကူးမှုတွေအများအပြားဖြစ်ခဲ့တာကြောင့်ထိုင်းနိုင်ငံဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကတာဝန်ရှိသူတွေအမျိုးသမီးအဖွဲ့တွေလူမှုကြီးကြပ်ရေးဌာနကတာဝန်ရှိသူတွေဟာလူကုန်ကူးမှုပပျောက်ရေးအတွက်ဆွေးနွေးပွဲတွေလုပ်ခဲ့ရပါတယ်။ဒီနောက်မှာတော့အဖမ်းအဆီးတွေအများအပြားလုပ်ခဲ့တာကြောင့်လူကုန်ကူးမှုတွေခေတ္တရပ်တန့်သွားခဲ့ပါတယ်။အခုအခါမှာတော့ဘန်ကောက်ဟိုက်ရန်ရထားပေါ်မှာလူကုန်ကူးသူတွေပို့လာတဲ့မြန်မာနိုင်ငံသား12ဦးဖမ်းဆီးခံခဲ့ရကြောင်းရှေ့ပြောင်းလို့တမအခွင့်ရေးကွန်ရက်ရဲ့ဟိုက်ရိုင်မျိုးတာဝန်ခံဥပဒေကအခုလိုပြောပါတယ်
။မလေးရှားနေဆက်ခိုးဝင်လာမြန်မာနိုင်ငံသား10ယောက်ဖမ်းနေတယ်ပေါ့လို့ဟိုက်ရိုင်ရထားဘူးတာမှဖမ်းတာပေါ့နော်။သူတို့ကဘန်ကောက်ကနေပြီးတော့ရထားစီးလာကြတာမှပွဲစားကနေပြီးတော့သူတို့ရထားလည်းမခံပေးတယ်။လမ်းမှာညက်ကခရီးသည်တယောက်ကပိတ်စားတဲ့အခါသူကမုန်းတော့ဝင်စားတယ်သူဆိုင်ကမပြောတတ်ဘူး။မပြောတတ်တော့အမှဈေးတွေကနေပြီးတော့သူကိုပမာမှန်ပြီးတဲ့အခါကျထားမှာပါတဲ့ရေးကိုတွားပြီးရေးကနေပြီးတော့ passport ဆစ်တဲ့ခါသူက passport မပါဘူး။နောက်ထပ်၂ယောက်ကတော့အမျိုးသမီး၂ယောက်သူတို့ကမွတ်စလင်၂ယောက်ကိုနောက်ထပ်ဒါကတော့နောက်တော့ဖမ်းလာ
။သူတို့တွေဟာသခိုင်းတိုင်းကနေမြဝတီကနေပွဲစားတွေနဲ့ကား၅ချက်စီးခိုင်းပြီးဘန်ကောက်ကိုပို့ခဲ့ကြအောင်ဘန်ကောက်ကနေရထားနဲ့ထိုင်းမလေးနယ်စပ်ဟိုက်ရိုင်ကိုပို့လိုက်တာဖြစ်တယ်လို့ဆိုပါရတယ်။ပွဲစားကအဖြစ်တဦးကိုကျက်၂သိန်းကနေ၅သိန်းထိပေးထားရပြီးမလေးနယ်စပ်မှာအလုပ်ရရင်တော့ကျန်ငွေ၁၀သိန်းကျော်ကျွေးဆက်ရမယ်လို့ပြောထားကြောင်းဥပဒေကရှင်းပြပါတယ်
။စကိုင်းက၉ယောက်ရေရန်ဝတ်၁ယောက်ရေအကုန်လုံးရောက်ကြတဲ့တဲ့၁၀ယောက်မှဟု
တ်က
ဲ့။တချို့ကြတော့လေပူဇော်ဝင်ပြီးတော့ဒီမြန်မာဝင်၂သိန်းခွင့်ပေးပြီးတချို့ကလည်း၅သိန်းပေးပြီးပြ။အကုန်လုံးသူတို့ပြောတာကတော့၁၃သိန်းနဲ့၅တောင်းပြောတာပဲမြန်မာဝင်လေသူတို့ပူဇော်ကဒီအလုံးလုံးရက်ပြန်ဆန်းမှာပေါ့အဲ့လိုပြောတယ်
ထိုင်းမလေးနယ်စပ်မှာရထားနဲ့လူကုန်မှုလုပ်တာကိုပထမဆုံးကြုံရတာဖြစ်ပြီးဒီလမ်းကနေဘလောက်လာနေကြသလဲဆိုတာမသိနိုင်ကြောင်းဥပဒေကပြောပါရယ်ရထားပေါ်ကိုတင်ပေးလိုက်တဲ့လူမကိုသမားတွေကိုတော့ဆက်လက်စုံစမ်းစစ်ဆေးပြီးအေးအေးယူသွားမှာဖြစ်ကြောင်းကိုလည်းထိုင်းရဲတွေကပြောပါရယ
်ဗီဒီယိုသင်းတော်မှာအေးမှဖြစ်ပါရယ်ခင်ဗျာအခုတခါတော့မြန်မာရေးရာဆွေးနွေးခန်းကိုနားဆင်ရပါမယ်ရခိုင်ဒေသလူအခွင့်အရေးပြဿနာကြောင့်နိုင်ငံတကာမှာမြန်မာနာမည်ပြက်နေတာကိုဖြေဖျောက်နိုင်ဖို့ဘယ်လိုကင်တွယ်ချေရှင်းကြမလဲဆိုတော့နိုင်ငံရေးသကဝိုင်းကိုမြန်မာနိုင်ငံရေးလိလသုံးသက်သူဦးမမောင်ဆိုသတင်းစာဆရာဦးစီသူအောင်မြို့တို့နဲ့အတူဒေါက်ခင်မျိုးသက်ကရန်ကုန်ရုံးခွဲမှာဆွေးနွေးတင်ဆက်ထားပါတယ
်
ဒီပင်လီပြဿနာအခု ICG မှာဆုံးဖြတ်တဲ့အခါမှာကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်ပြီးတော့ဒီဘုံရေးဆိုးဆိုးကကြာဆင်းနေရဲဆိုတဲ့အမြင်အားလဲကျွန်တော်ဘက်ကအားနည်းချက်တရှိလို့ပဲဖြစ်ပါတယ
်
ဒီပင်လီပြဿနာပတ်သက်ပြီးတော့ပထမတစ်ချက်ကဘာလဲဆိုတော့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုမရှိတာဘူးဒီကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုမရှိတဲ့ကိစ္စကအတော်လေးရေးကြည့်ပါတယ်အခု ICG မှာတင်တဲ့ကမ်ဘီယာတင်ပြရဲဆိုတော့ကမ်ဘီယာအချက်လက်တွေတင်ပြတာမဟုတ်ကုလသမဂ္ဂအချက်လက်ရှာဖွေမှုရှင်ရဲ့အချက်လက်တွေပါပဲအဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုမရှိတဲ့ဟာဒီကုလသမဂ္ဂအချက်လက်ရှာဖွေမှုရှင်ကတင်ပြလိုက်တဲ့အချက်လက်တွေနဲ့ပတ်သက်ပြီးတော့ဘယ်ချက်တွေကတော့မှားယွင်းတယ်ဘယ်ချက်တွေကတော့မှန်တယ်ဘယ်ချက်ကမှားယွင်းတယ်ဆိုတော့တုံ့ပြန်မှုကျွန်တော်အားနည်းတယ်ကျွန်တော်နိုင်ငံရေးဝန်ကြီးဌာနရောပြည်ညာရေးဝန်ကြီးဌာနရောဒါနဲ့ပတ်သက်ပြီးတော့ချက်လက်ချက်ကြတုံ့ပြန်နိုင်စွာမရှိဘူးအစိုးရအနေနဲ့ပေါ့နော်တုံ့ပြန်နိုင်စွာမရှိဘူးဒီအကြောင်းပေါ့ဒီပင်လီပြဿနာနဲ့ပတ်သက်ပုံလေးချဆင်းတာအကြောင်းချက်တစ်ချက်ဖြစ်တယ်ဒုတိယအချက်တစ်ချက်ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်ပြဿနာဖြစ်ပွားခြင်းကာလမှာဒီသတင်းလွတ်လပ်ခွင့်နဲ့ပါစေကျွန်တော်အရင်ထိတ်ချုပ်တာတယ်သတင်းလွတ်လပ်လိုက်ဒီယူခွင့်မရှိဘူးပေါ့ယူခွင့်မရှိတဲ့အခါမှာတစ်ဖက်သက်သတင်းနေနဲ့ပဲကျွန်တော်တို့ကဒီနိုင်ငံကမီဒီယာတွေမှာပြည်ပြန့်ဖြစ်သွားလိုက်နိုင်ငံကပုံရိပ်ပို့ချဆင်းနေတယ်အဲ့တော့ကျွန်တော်တို့အနေနဲ့ဒီ ICG ကပြဿနာကိုဖြေရှင်းမယ်ဆိုလို့ရှိရင်ဒီပုံရိပ်ချဆင်းတဲ့ဒီပြဿနာကိုကျွန်တော်အစိုးရအနေနဲ့ကိုင်ပဲဖြေရှင်းဖို့လိုအပ်မယ်လို့ထင်ပါတယ
်အမတ်ကြီးပေါ့နော်စကော့မာရှယ်ကသူပြောသွားပါတယ်ဒီနိုင်ငံကအိုကေဒီဒီလိုမျိုးဟိုချဆင်းတဲ့သဘောပေါ့နော်ဒီ ICC မှာဒီပြဿနာတွေနဲ့နောက်ဆက်တွဲရင်ဆိုင်နေရတာဟာဒီသတင်းမီဒီယာတွေကိုဒီနယ်မြေတွေကိုအခင်းဖြစ်ပွားနေတဲ့နယ်မြေတွေကိုပေးမသွားတာကြောင့်လို့ပြောပါတယ်ဆိုတော့ဒီလိုမျိုးပေါ့နော်ဟို ဟိုအများလည်းဒီလိုမြင်ပါတယ်ဟိုဆရာဦးမမောဆိုးပြောသလိုလည်းဒီဒီကပြတ်ပုံရိပ်ကဆိုးရတဲ့ပြဿနာဒါရရဲ့အကြောင်းရင်းလို့ပြောပါတယ်ဒီသတင်းစာဆရာကြောက်နေနဲ့ဥစီသူအောင်မြောက်ဘယ်လိုမြင်ပါလဲပြောပြပေးပ
ါအရင်ကအကြောင်းတရားကတော့ပုံရိပ်ကောင်းမှုဆိုရင်လုံရက်တွေဟိုကောင်းမှုတော့လိုတယ်ဒီမုစတေအတိုင်းဝိုင်းနဲ့ပတ်သက်ပြီးတော့တခြားလုံးပေါ့နော်ဒါပြဿနာတွေဟိုရှိလာခဲ့တယ်ရှိလာခဲ့တဲ့ခါကျတော့အဲ့ဒီအခါမှာအာဏာပိုင်တွေကဘယ်လိုကင်တွယ်သလဲပေါ့အဲ့ဒီဥစ္စာကိုတစ်ခါပြန်ကြည့်လိုက်ရင်လေအစိုးရဆိုတဲ့ဥစ္စာပေါ့အခုဒီပြည်သူလူကရွေးကောက်တင်မြှောက်တဲ့အစိုးရကဒီ2016သူတက်လာတဲ့အချိန်ထိအဲ့ဒီဒေသမှာသူတို့အနေနဲ့ဘာမှကင်တွယ်စရာအကြောင်းသိမရှိခဲ့ဘူးအဓိကကင်တွယ်နေတာကတော့လုံခြုံရေးနဲ့အုပ်ချုပ်ရေးနဲ့ပဲလုံခြုံရေးနဲ့အုပ်ချုပ်ရေးနဲ့ဆိုတော့အုပ်ချုပ်ရေးဘိုင်းကလည်းတကယ်တော့တတ်မတော်ကကင်ထားတာပဲအဲသူတို့တွေရဲ့ကင်တွယ်ပုံအပေါ်မှာမူတည်ပြီးတော့မှပုံရိပ်ဆိုးခြင်းကောင်းခြင်းဆိုတဲ့ဥစ္စာကဒါဖြစ်တာဒါပထမအရေးကြီးဆုံးအချက်ပဲအဲ့တော့ဒီမှာပုံရိပ်ကဟိုကောင်းကောင်းမွန်မွန်ပေါ့နော်ကင်တွယ်ထားတာမရှိဘူးဆိုရင်တော့ပုံရိပ်အပြင်မှာကောင်းမှာမဟုတ်ဘူးတစ်ချက်ကတော့နှစ်ချက်ကတော့ခြေကားမှုတွေရှိလာရင်ပူဆိုးမှာပဲအဲ့တော့ဟိုကျွန်တော်သုံးသပ်လို့ရသလောက်ဆိုရင်တော့ဟုတ်တယ်အဲ့ဒီတော့ကင်တွယ်တဲ့ဥစ္စာတွေအမှားယွင်းတယ်တချို့ဟာတွေဘယ်လိုမှညင်လို့မရတာဥပမာအဲဥစ္စာပေါ့နော်အကြမ်းဖက်မှုတွေပြန်နှိမ်နှင်းတယ်တက်ကနှိမ်နှင်းတယ်နှိမ်နှင်းတဲ့ခါကျတော့စင်းစရားတွေတက်ကထုတ်ပြန်တဲ့စင်းစရားကိုပဲကျွန်တော်တို့ကြည့်လိုက်တဲ့ခါကျတော့လားရဲ့အတွင်းမှာလူ380လောက်တည်ဆုံးတယ်လို့သူတို့စီးရင်ထုတ်ပြန်လာတယ်။နဲတဲ့ရေတွက်မဟုတ်ဘူး။အဲ့တော့ငါးရက်ကိုအဲ့ဒီ380ကျော်ဆိုတဲ့ခါကျတော့ဟိုအများကြီးသိတယ်။တရက်ကိုဆိုရင်အဲ့ဒီ80 80လောက်အဲ့လိုတည်နေတယ်ဆိုတဲ့သဘောပေါ့နော်။အဲ့ဒါတွေလည်းတွေ့တယ်။အဲ့ပြီးတော့မှနောက်ဒီရွာတွေမိလောင်တဲ့ကိစ္စဒါလည်းတော့ဖုံးလို့ဖိလို့ရတဲ့ကိစ္စမျိုးတွေမဟုတ်ဘူး။အဲ့ဒီဥစ္စာတွေကတကယ်ဟိုအခြေခံပြဿနာတွေ။အဲ့ဒီပုံရိပ်အဲ့ဒီဥစ္စာတွေမကောင်းဘဲနဲ့ပုံရိပ်အကောင်းကိုကျွန်တော်တို့သွားမြှော်လင့်လို့မရဘူးတစ်ချက်က။နောက်ဒုတိယတစ်ချက်ကတော့ဟုတ်တယ်။အဲ့ဒီဟိုဥစ္စာဗာလဲခုနကစတိုရီတွေပေါ့နော်ပို့ပြီးတော့ချက်ကားပြောဆိုမှုတွေကျွန်တော်အဲ့ဒီနောက်ပိုင်းမှာဆိုရင်3ချိန်လောက်ကျွန်တော်ရောက်သွားတယ်ရောက်သွားတော့ကျွန်တော်အဲ့ဒီကမွတ်စလင်ဒေသခံတွေနဲ့လည်းကျွန်တော်တို့တွေ့တာတွေရှိတယ်တွေ့ရှိတဲ့ခါကျတော့အခုကိုဘင်္ဂလားဒေ့ရှ်နေဇာဘက်ကိုရောက်မသွားခင်အဲ့ဒီအချိန်လောက်ကလေးကချက်ကားပြောဆိုမှုတွေအများကြီးကျွန်တော်တို့တရင်နောက်တွေကိုတွေ့ခဲ့တယ်ဒီနှစ်ခုလည်းရှိတယ်ရှိတော့အဲ့ဒါတွေကိုခြုံငုံပြီးတော့မှဟိုပြောမယ်ဆိုလို့ရှိရင်အဲကုလားတော့ကကိုမောင်ဆူပြောတာလည်းမှန်တယ်မှန်တယ်တည်ရယူခွင့်နေပါလေအကုန်လုံးဟိုဖွင့်ပေးဖို့လိုသလိုမျိုးအရေးကြီးတာကတော့ပုံရိပ်ကောင်းဖို့ဆိုကင်တွယ်တာကောင်းကောင်းမွန်မွန်ပေါ့နော်ဒါကင်တွယ်ဖို့လိုတယ်လူခွင့်ရေးစံချိန်စံညိုးနေတဲ့ပေးချာဟိုတတ်နိုင်သလောက်စောင့်ထိန်ဖို့လိုတယ်အဲပြီးတဲ့ခါကျရင်တော့ကိုကတူကောင်းကောင်းမွန်ကင်တွယ်ပြီဆိုရင်တော့သတင်းတောက်တွေပါလေဝင်ခွင့်ပေးတာလေကုလားတော့လိုသတင်းစစ်ဆေးမှုတွေကိုပေးပြီးတော့မှဟိုဟာဖြစ်တာလေအဲ့ဒါတွေလုတ်ပေးလိုက်မယ်ဆိုရင်ကုလားတော့ဟိုပြောသလိုပေါ့ပုံရိပ်ဆိုးတယ်ဆိုတဲ့ဥစ္စာကတော့မဖြစ်နိုင်ဘူးပေါ့အဲ့ဒီနီးနဲ့ပဲပြန်လုံလို့ရမယ်လို့ထင်ပါတယ်
ဒါနဲ့ပတ်သက်ပြီးတော့ဆရာဦးမောင်မောင်ဆိုပြောပြပေးပါအခုဆက်ဆော့ရလဲဆရာပြောတော့ဒီအချက်လက်ရှာဖွေဖွဲ့ဒီနေရာမှာပုံရိပ်ဆိုးတွေကရှိနေတဲ့ဟုတ်တော့ပေါ့နော်အဲ့ဒါမြင်းနေရအမြင်းနေရတော့ဒါတွေရဲ့တက်ရောက်မှုနဲ့ဒါတွေဟိုပါပေါ့နော်ဟိုပြေလျောင်လို့ပေါ့နော်ဘာတွေလုတ်တယ်လဲဆိုဆရာနည်းနည်းပြောပြပေးပါ
လုံးလုံးစေ ICC မှာလွှမ်းမိုးနေကြတော့ဒီကုလသမဂ္ဂအချက်အလက်မရှင်ရဲ့ဒီခုနဆရာမပြောတဲ့လူခွင့်ရဲ့ commission ဒီရဲ့ဒီအစင်ခံစားတွေကလွှမ်းမိုးနာပဲအဲ့တော့ကျွန်တော်တို့တုံ့ပြန်နိုင်တာတော့အခုမဟာပြည်အစိုးရဖွဲ့စရာ NCO ကြီးပေါ့နော်လွှမ်းလိုက်တဲ့စုံစမ်းရေး commission ဒီလွှမ်းလိုက်တဲ့စုံစမ်းရေး commission အစင်ခံစားကိုဘယ်လောက်ထိကျွန်တော်တို့ကဆောင်ရွက်နိုင်တယ်လဲဆိုတာပါပဲဆိုတော့လုံးလုံးစေမှာအရေးကြီးတာကတော့ဒီဒါနေနဲ့ပတ်သက်ပြီးရေးယူဆောင်ရွက်မယ်ဆိုရင်တကယ်တောင်းရှိရတတ်မလို့ကျွန်တော်တို့ရဲ့အခြေခံဥပဒေကတက်မလို့မှာဒါရိုက်နဲ့ပတ်သက်တဲ့အရေးယူအလုံးတက်မလို့ပဲဆောင်ရွက်နိုင်တယ်အရသာဆိုးကမဆောင်ရွက်နိုင်ဘူးအဲလက်လုံးမှာတော့တက်မလို့နေတဲ့အရသာဒီကိစ္စမှာအရသာဆိုးရဲ့ဒီအောက်မှာသူတို့ဆောင်ရွက်ပါမယ်လို့ပြောထားတာအဲ့တော့ကျွန်တော်တို့ကဘယ်လောက်ထိပြုံးဝင်လင်းလင်းပေါ့ဒီအရေးယူမှုတွေဆောင်ရွက်နိုင်တယ်လဲဒီ ICO ရဲ့အစီအခံစာပါအချက်လက်တွေကိုဒါတွေကိုဘယ်လောက်ပြုံးလင်းမြင့်သာစွာနဲ့နိုင်ငံကထုတ်ပြနိုင်မလဲအင်္ဂန်ကလက်ခံနိုင်လောက်တဲ့အခြေအနေအထိကျွန်တော်တို့ဘယ်လောက်ထိလုပ်ပြနိုင်မလဲဆိုတာအဲ့တော့လောလောဆယ်မှာတော့ဒီဟာနဲ့ပဲကျွန်တော်တို့တုံ့ပြန်မှာပေါ့အဲ့လိုတုံ့ပြန် ICO ရဲ့အစီအခံစာကိုတုံ့ပြန်နေတဲ့အဲ့ဟိုအကောင့်ထဲပေါ်နေတာမှာအရေးကြီးဆုံးကတက်မလို့ရဲ့ခံခံနာပါပဲအဲ့တော့တက်မလို့ရဲ့ခံခံနာကဒီကျွန်တော်တို့အင်းနေကိစ္စလို့ဝင်လင်းမြင်သာမှုမရှိဘူးဒီအရေးယူတာလေးလည်းလင်းလင်းမြန်မြန်လွတ်တယ်ဆိုရင်နိုင်ငံကတော့ကြည်လည်မှုရမှာမဟုတ်ပါဘူ
းဆယ်ဦးစီအောင်မျိုးဘယ်လိုမြင်ပါလဲဒါနဲ့ပတ်သက်ပြီးတော့ဘယ်လိုလုပ်နိုင်မလို့မြင်ပါလဲ
အဓိကကအခုဟာကဒီနိုင်ငံတကာအတိုင်းဝိုင်းနဲ့အငင်းပွားနေတာပေါ့နော်အငင်းပွားနေတဲ့ခါကျတော့ကျွန်တော်တို့စီမှာဒီပြဿနာဖြစ်တယ်ဖြစ်တဲ့ခါကျတော့ဟိုအလုံးမှတ်မိလဲဦးမယ်အဲ့ဒီဟိုတက်မတော်ကဆိုရင်လည်းသူစုံစမ်းရေးကော်မရှင်တွေပါသူဖွဲ့တာတွေကတစ်ချိန်တစ်ချိန်လောက်သူလည်းလုပ်ခဲ့တယ်နောက်ကျွန်တော်မှတ်မိတော့ဆိုပြည်ထောင်ဝင်ဌာနကလည်းလုပ်တယ်ဒါပေမဲ့ဓာရီနဲ့ပတ်သက်ရင်နိုင်ငံတကာကဟိုဘာလဲအတိမတ်ပြုတာတွေပါလေအလေးအထားပြုတာတွေမရှိဘူးဒါပေမဲ့အခု ICO ကြီးကြားတဲ့ခါကျတော့ဟိုကိုဖီအန်နန်အစီရင်ခံစာလိုပဲဒီရက်ပိုင်းတွေအထဲမှာဆိုရင်အဲကုလဟိုပါလေဥရောပသမဂ္ဂတို့ဘာလို့ကလည်းကြေညာချက်တွေသူတို့ထုတ်တာတွေကျွန်တော်တို့တွေ့တယ် ဒီအစီရင်ခံစာနဲ့ပတ်သက်လို့သူတို့အများတန်းဟိုစောင့်ကြည့်နေတယ်ဒါတွေကိုဒီထဲမှာတွေ့တဲ့အချက်တွေပေါ့နော်ဥပမာလူခွင့်ရေးချိုးဖောက်မှုရာဇဝမှုကျူးလွန်မှုတွေဆိုရင်လည်းအရေးယူပါပါညာဆိုပြီးတော့ပြောတာတွေရှိတော့ပထမတစ်ဆင့်မှာတော့ဒီအစီရင်ခံစာရဲ့ထိရောက်မှုကတော့ရှိသွားပြီနိုင်ငံတကာအတိုင်းအဝိုင်းထဲမှာပေါ့ဒါပေမဲ့အဲ့ဒီဥစ္စာကိုကျွန်တော်ကပြောသလိုပဲတကယ်အကောင့်ထဲပေါ်ပြဖို့တော့လိုတယ်အထူးသဖြင့်ဒီထဲမှာပါဝင်နေတာဟိုတက်မတော်လည်းပါတယ်နောက်ပြီးတော့မှဟိုဘာလဲလက်နက်ကင်နဲ့တခြားသောအဖွဲ့စည်းတွေပါတယ်နောက်အရက်သားတွေကျူးလွန်တဲ့ဟာတွေလည်းရှိတယ်အဲဒါတွေကိုဘယ်လောက်ထိဟိုလုံနိုင်မလဲပေါ့အဲဒေါက်ဆန်းစုကြည်ကတော့သူကတော့ပြောပါတယ်အချိန်နည်းနည်းပေးပါပေါ့အချိန်နည်းနည်းပေးပါဆိုတော့အဲ့လိုတကယ်လို့အချိန်ပေးလိုက်လို့ဟိုကျွန်တော်ကလို့ပေါ့ဖြည့်ရှင်းပြတာကောင်းတယ်ဆိုရင်တော့နိုင်ငံတကာကလည်းလက်ခံလာမှာပေါ့ဒီအပြင်ကိုခုနကဟိုဟာကဟိုပြီးမသွားဘူးသူကဒီနယ်မြေဟာအခုချိန်ထိကိုဟိုကျွန်တော်တို့ကိုဟိုပြီးမသွားသေးဘူးအဲ့ဒီနေ့တုန်းကဆိုရင်လဲဟိုဘာပြောလဲဆိုတော့ဟိုအစဉ်ပြေတဲ့အချိန်ပေါ့အစဉ်ပြေတဲ့အချိန်လုံခြုံရေးရအာမခံချက်ရှိတဲ့အချိန်ဟိုတွားလို့ရမယ်ဆိုတော့အဲ့ဒါကလည်းဘယ်ချိန်မှလဲဟိုမသိနိုင်ဘူးအဲ့ဒီလိုမျိုးတွားခွင့်တရင်ဌာနတွေပေါ့နော်တွားခွင့်မရှိသေးသရွေ့ပြီးတော့မှနောက်ခုနကတော့လို့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုမရှိသေးသရွေ့ကတော့ဟိုတစ်ဖက်ကရတဲ့အသံနဲ့ပဲသူတို့အသုံးပြုမယ်ဆိုတာကတော့ကျွန်တော်တို့ဘယ်လိုမှငင်းလို့မရဘူးကြောင်မလို့ခုနကတော့ ICOE ကိုတေချာအကောင့်ထဲပို့ဖို့လိုတယ်ပြီးတော့မှဒီခုနကတော့လို့ပေါ့ပွင့်လင်းမြင်သာမှုရှိအောင်အဲ့ဒီနေရာကိုသတင်းတောက်တွေပါလေတွားခွင့်ပြုတာအခုဆိုနှစ်တည်းလဲကြာခဲ့ပြီလေအဲ့ဒါတွေလုပ်ပေးဖို့လည်းလိုတယ်နောက်တစ်ခုကတော့ဘာပြောတာကုလသမဂ္ဂထဲမှာဆိုရင်ကိုစိတ်ကြိုက်အဖွဲ့စည်းပေါ့ကိုမကြိုက်ဘူးဆိုလည်းမပူပေါင်းတော့ပေါ့ကြိုက်တဲ့အဖွဲ့စည်းဆိုရင်တော့ပူပေါင်းပါဝင်ဖို့တော့လိုတယ
်နိုင်ငံတကာကအတိအမှတ်ပြုနိုင်တဲ့ဒီ credibility ပေါ့နော်အဲ့လိုရှိနိုင်တဲ့အဖွဲ့စည်းဆိုဆရာဘယ်လိုမြင်ပါလဲဘယ်လိုမျိုးလူကဘယ်လိုအဖွဲ့စည်းမျိုးကဝင်ပြီးတော့ဒါမျိုးတွေကိုဟိုဥစိတ်ပြောမင်းပြောလို့ပေါ့နော်ဒီလိုမျိုးကိုးကားစရာအထောက်ထားရအောင်လုပ်ဟိုလုပ်နိုင်တယ်လို့ဒီနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘယ်သူကလုပ်နိုင်မလို့
လုံလို့ဆရာကတော့နိုင်ငံကတော့ကုလသမဂ္ဂအထူးလူဥပဒေအထူးကိုလည်းနေတော့ဝန်ကြီးရဆက်ဆိုင်ကောင်းတော့အဲသူနဲ့ပဲချိတ်ဆက်ပြီးလို့အစံပြေဝင်နေတူတယ်ဘာလို့ဆိုလူခွင့်ရေးကွန်ဖရင့်နဲ့ဆိုလို့ရှိရင်ဝန်ကြီးကအစံပြေဘူးအဲ့တော့အစံပြေတဲ့လူနဲ့ပဲချိတ်ဆက်ဖို့လိုတယ
်နိုင်ငံတကာရဲ့ပုံရိပ်နဲ့ပတ်သက်ပြီးတော့ narrative ဟိုပေါ့လေမကောင်းတဲ့ဥစ္စာကိုဟိုပြန်ပြီးကောင်းအောင်လုပ်ကမီဒီယာတွေမှာတာဝန်ရှိရလို့ပြောပါတယ်ဒါနဲ့ပတ်သက်ပြီးတော့ဥစီတော်မြင့်အမြင်ကိုသိပြရစီဘယ်လိုမြင်ပါလဲ
မီဒီယာဆိုတဲ့ဥစ္စာကကျွန်တော်တို့ကဟိုရိုးရိုးလေးပြောမယ်ဆိုတာတကဘာလုံးရဲ့အမှန်တရားပါပဲဖြစ်နေတဲ့ဟာတခုကိုမဖြစ်ဘူးဆိုတဲ့ဟာမျိုးပေါ့နော်လုံးဝဆန့်ကျင်ဘက်ကြီးကျွန်တော်တို့ကလှုပ်လို့ရမှာမဟုတ်ဘူးတကယ်ပုံရိပ်ကိုပဲကျွန်တော်တို့ကပြန်ဖော်တာမီဒီယာဆိုတဲ့သဘောသဘာဝအဲဒါပေမဲ့အဲ့ဒီထဲမှာတော့ရှိတာပေါ့နော်မတူတဲ့ဒီမီဒီယာတွေရဲ့သဘောသဘာဝကြောင့်မို့လို့နောက်နိုင်ငံတွေနဲ့ဟိုကွာခြားတဲ့သဘောသဘာဝကြောင့်မို့လို့နည်းနည်းလေးခုနကအခြေကားတာနည်းနည်းလေးမမှန်မကန်လှုပ်တာဒါကတော့ရှိပါပဲအဲမရေးစီးကြောင်းကြီးကတော့အဲ့လိုမဟုတ်ဘူး तू ဖြစ်တဲ့အဖြစ်အပျက်ကို तू ကဟိုပြန်ပြီးတော့မှထင်ဟအောင်စူးစမ်းကြတာကြီးပဲအဲ့တော့အရေးကြီးတာကတကယ်ဒီမှာကောင်းတဲ့ဟာတွေလှုပ်ထားတယ်ဆိုရင်အခုနတော့ကပြောသလိုမီဒီယာတွေကလည်းကောင်းတဲ့ဥစ္စာကိုပြန်ပြီးတော့ဟိုတင်ပြကြမှာပဲအခုလူလုံးစရာရခိုင်ပြည်နယ်မှာအဲ့ဒီဖြစ်နေတဲ့ပြဿနာကအဲ့လိုမျိုးတင်ပြဖို့နေနေသသာကျွန်တော်တို့ဒီမှာလုံးလတ်တော့တွားခွင့်ရမှာရမှာမရခဲ့ပဲမရတဲ့အခါကျကျွန်တော်တို့ဘယ်လိုလုပ်တင်ပြမလဲအဲ့ဒါတွေနဲ့ပတ်သက်လို့အစိုးရတော်၎င်းဘသူကတော်၎င်းပေါ့နော်မီဒီယာကိုအပြစ်တင်မယ်ဆိုရင်ကျွန်တော်ထင်တယ်အဲ့ဒါမှားမလို့ထင်တယ်အဲ့ဒီစာတကဘာလုံးလည်းဒီတိုင်းပဲဘယ်သူမှကျွန်တော်ထင်တယ်အပြစ်တင်စရာအကြောင်းကိုမရှိဘူးအရေးကြီးတာကိုပုံရိပ်ကောင်းအောင်လုပ်ပြီးရယ်ကိုလုပ်ရက်တွေကောင်းအောင်လုပ်ပြီးပြီဆိုရင်ဘယ်မီဒီယာမှကိုစိုးရိမ်စရာလည်းမလိုကဲကြည့်လို့ရတယ်မြင်လို့ရတယ်မေးမြန်းလို့ရတယ်ဒီလိုပဲတွားမှာဒါကဘာကြီးကတွားနေတယ်ဒီစီကြောင်းပဲလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါဆိုတော့အရေးကြီးတာတော့ဒီမြန်မာအစိုးရပြန်ကြားရေးဌာနပေါ့နော
်
ပြန်ကြားရေးဌာနကအထက်ကလုံးအောင်ပဲပေါ့ဒီလိုမျိုးပုံရိပ်ပြန်ပြီးကောင်းတာဖြစ်တယ်ဟုတ်ကဲ့အများကြီးကျေးဇူးတင်ပါတယ်ဆရာ
မြန်မာဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်ကိုတောင်ခင်မျိုးသက်ကတင်ဆက်ခဲ့တာပ
ါ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့တနင်္လာနေ့မနက်ဖြန်အစီအစဉ်လေးကိုမနက်9နာရီအထိလိုင်းမီတာ32 40 48အပြင်လိုင်းမီတာ190ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကမ္ဘာတစ်လွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်အဲ့ဒီတည်းကမှဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုအရင်နားဆင်ရမှာပါဒီတစ်ပတ်မှာတော့ NLD အစိုးရလက်ကျန်တက်တန်းအတွင်းမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးအလားအလာဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကရေးသားဆွေးနွေးထားပြီးမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ
်နောက်ဆုံးတော့2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းတစ်ခုပြည်သူ့လွှတ်တော်တွင်ရောက်ရှိခဲ့ပါပြီငကူကပြည်ထောင်ချိုးနဲ့တပ်မတော်ဘက်ကတင်တဲ့ဥပဒေမူကြမ်း5ခု NLD ဥဆောင်တဲ့45ခုကော်မတီကပြည်စုတဲ့ဥပဒေမူကြမ်း2ခုစုစုပေါင်း9ခုလွှတ်တော်ထဲရောက်လာရတာကနေအားလုံးကိုစုစည်းလိုက်ပြီးနောက်ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်း2ခုပေါ်ပေါက်လာတာဖြစ်ပါတယ်။အဲ့ဒီဥပဒေမူကြမ်းမှာလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ထောက်ခံမှုအပြင်ပြည်လုံးကျိုးဆန္ဒခံယူဝဲပါလုံးဝဖြစ်မဲ့ပုံမှန်436ကကြီးနဲ့အကျုံးဝင်တဲ့အပိုင်းနဲ့ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ထောက်ခံတာနဲ့ပြင်နိုင်တဲ့ပုံမှန်436ခခွေနဲ့ဆိုင်တဲ့အပိုင်းဆိုပြီးနှစ်ပိုင်းခွဲထားပါတယ်။လွှတ်တော်ဟာအပိုင်းနှစ်ပိုင်းကိုသီးခြားစီခွဲပြီးဆုံးဖြတ်ချက်ရယူမှာဖြစ်ပါတယ်။တမတော်သားကိုယ်စားလှယ်တွေကသူတို့တင်ထားတဲ့ဥပဒေမူကြမ်းတွေကိုသီးခြားစီတစ်ခုစီလွှတ်တော်တွင်တင်ဆွေးနွေးဆုံးဖြတ်ဖို့တောင်းဆိုခဲ့ပေမဲ့ဥပဒေကြမ်းပူးပေါင်းကော်မတီတွေရဲ့ဆုံးဖြတ်ချက်အတိုင်းအခုနောက်ဆုံးအားလုံးကိုဥပဒေကြမ်းဆိုတဲ့ခေါင်းစဉ်တစ်ခုထဲအောက်မှာနှစ်ပိုင်းခွဲပြီးဆွေးနွေးပုံမှန်တစ်ခုချင်းစီတစ်ချက်ချင်းစီကိုဆန္ဒမဲလက်မှတ်တွေအသုံးပြုပြီးလျှို့ဝှက်မဲပေးစနစ်နဲ့မဲခွဲဆိုးဖြတ်သွားတော့မှာဖြစ်ပါတယ်။ NLD အစိုးရလက်ထက်2008ဖွဲ့စည်းပုံပြင်ဆင်ရေးဘလို့အဖြေရလထွက်ပေါ်လာမလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်
။လက်ရှိပြည်ထောင်စုလွှတ်တော်ရဲ့ရောက်သွားပြီဖြစ်တဲ့ဥပဒေမူကြမ်းကိုအရေးလေ့လာကြည့်ဖို့လိုပါတယ်။ဒီဥပဒေမူကြမ်းထဲမှာပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်တဲ့ဥပဒေမူကြမ်း5ခုပါပါတယ်။ပြည်ခိုင်ဖြိုးပါတီကြောင်းကုတ်အမတ်ဦးသိန်းထွန်းတင်ထားတဲ့ဥပဒေမူကြမ်းမှာဒီနယ်နဲ့တိုင်းဝန်ကြီးချုပ်တွေကိုတမရကရွေးချယ်ခန့်အပ်တာမျိုးမလုပ်ပဲသက်ဆိုင်ရာလွှတ်တော်တွေကရွေးချယ်ဖို့ဆိုပြီးပြင်ထားပါတယ်။သူနဲ့အနှစ်သာရချင်းတူတာကတက်မတော်သားကိုစလေဗိုလ်မှူးချုပ်အောင်ဆန်းချစ်တင်ထားတဲ့ဥပဒေမူကြမ်းပါ။အဲ့ဒီမှာတော့ဝန်ကြီးချုပ်ကိုသက်ဆိုင်ရာလွှတ်တော်ကရွေးချယ်ရမယ်အပြင်ရွေးချယ်ခံရတဲ့ဝန်ကြီးချုပ်နဲ့လွှတ်တော်ညှိနှိုင်းပြီးသက်ဆိုင်ရာပြည်နယ်နဲ့တိုင်းဝန်ကြီးဌာနတွေတက်မှတ်ဖို့ဝန်ကြီးရွေးချယ်ဖို့ပြင်ဆင်ထားပါတယ်။ဒီခံဖြိုးမိထီလာအမတ်ဒေါက်တာမောင်တင်းတင်တဲ့ဥပဒေကျမ်းမှာတော့တမရကိုလုတ်ပိုင်ခွင့်နည်းနည်းရှော့ချဖို့ပြင်ဆင်ထားပါတယ်။အဲ့ဒီအချက်ကိုပြင်ဆင်နိုင်ခဲ့ရင်တော့လက်ရှိနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ဟာတမရဒုတမရတာဝန်မယူနိုင်ုံမကပြည်ထောင်စုဝန်ကြီးပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တာဝန်လောက်ကိုတောင်ယူနိုင်တော့မယ့်အခြေအနေရှိတော့မှာမဟုတ်ပါဘူး။ဒီခံဖြိုးအမတ်ဦးဆိုင်တန်းနိုင်တင်ထားတဲ့ဥပဒေကျမ်းမှာတော့ကာလုံးလို့ခေါ်တဲ့ကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့အာဏာကိုတိုးမြင့်ပေးဖို့ပြင်ဆင်ထားပါတယ်။အဲ့ဒီဥပဒေကျမ်းမှာကာလုံးကိုနှစ်လတစ်ကြိမ်ကျင်းပဖို့ကာလုံးအဖွဲ့ဝင်၅ယောက်ကခေါ်ခိုင်းရင်အစည်းအဝေးကျင်းပပေးဖို့လိုအပ်ရင်လွှတ်တော်ကိုဖြတ်သိမ်းနိုင်တဲ့အထိအကြံပေးခွင့်ရှိဖို့စတဲ့အချက်တွေအစိုးပြုထားပါတယ
်။ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့45ဦးကော်မတီကတင်တဲ့ဥပဒေကျမ်းမှာတော့အချက်ပေါင်း114ချက်ပါဝင်ပါတယ်။အရေးကြီးတဲ့ပြင်ဆင်မှုတွေအဖြစ်လာမယ့်တတိယအကြိမ်လွှတ်တော်တက်တန်းကာလကစတက်မလို့သားကိုယ်စားလှယ်ဥယျာဉ်ကို15ရာခိုင်နှုန်း10ရာခိုင်နှုန်း2030ခုနှစ်အရောက်မှာ5ရာခိုင်နှုန်းအထိလျှော့ချဖို့အဆိုပြုထားပါတယ်။ဒါအပြင်နိုင်ငံတော်၏အမျိုးသားနိုင်ငံရေးအခမ်းအနားတွင်တက်မလို့ကပါဝင်ထမ်းဆောင်ရေးဆိုတဲ့နေရာမှာပြည်သူ့ဆန္ဒနှင့်အညီဆိုတာကိုဖိဆွတ်ထားပါတယ်။ကာလုံထဲမှာတက်မလို့ကခန့်အပ်တဲ့နေဆက်ရေးဝန်ကြီးကိုနှုတ်ပယ်ပြီးလွှတ်တော်ဒုက္ခနှစ်ယောက်ကိုထည့်သွင်းရင်းရွေးကောက်ခံပုဂ္ဂိုလ်တွေပါဝင်မှုတိုးမြင့်ထားပါတယ်။ဒေါ်ဆန်းစုကြည်ကိုတမရဖြစ်ရေးကန့်သတ်ထားတဲ့ပုံမှန်59စလုံးကိုပယ်ဖျက်လိုပါတယ်။ဖွဲ့စည်းပုံပြင်ရေးမှာလဲလွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်နေရမှာ3ပုံ2ပုံကျော်ဆိုပြီးပုံမှန်436ကိုပြင်ဖို့အဆိုပြုပါတယ်
။ပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်တဲ့ဥပဒေမူကြမ်းနဲ့ NLD ဘက်ကတင်တဲ့ဥပဒေမူကြမ်းတွေကိုနှိုင်းယှဉ်ကြည့်ရင်အရှိန်နဲ့အနောက်တောင်နဲ့မြောက်ပြရာဒလန်တန်ဒလန်စန့်ကျင်ဘက်ဝေးကွာနေတာတွေ့နိုင်ပါတယ်။ ဒီခံပြိုးနဲ့တက်မတော်ဘက်ကတင်တဲ့ဥပဒေကျမ်းတွေမှာပုံမှန် 268 ဝင်ကြီးချုပ်ခန့်ရေးအချက်ကလွဲရင်ကျန်အချက်တွေဟာလက်ရှိ 2008 ဖွဲ့စည်းပုံကိုပိုးပြီးတင်းကျပ်ပိုးပြီးဒီမိုကရေစီမဆန်တဲ့ဘက်ပြင်ဖို့ဆန္ဒရှိတာပြသနေပါတယ်။NLD ဘက်ကတော့ 2008 ဖွဲ့စည်းပုံကိုဒီမိုကရေစီစနစ်နဲ့ကိုက်နေတဲ့ဖွဲ့စည်းပုံဘက်နီးစပ်လာအောင်ပြင်ကျင်တဲ့သဘောတွေ့ရပါတယ်။ ဒီနေရာမှာ NLD ဘက်ကပြည်내နဲ့တိုင်းဝင်ကြီးချုပ်တွေကိုသက်ဆိုင်ရာလွှတ်တော်တွေကပဲရွေးချယ်မဲ့ကိစ္စတင်ပြထားတာမတွေ့ရပါဘူး။အကြောင်းကတော့အဲ့ဒီပြင်ဆင်ချက်ပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်တဲ့အထဲပါပြီးဖြစ်နေတာကြောင့်လည်းဖြစ်နေတယ်လို့ NLD ကတင်ထားတဲ့လွှတ်တော်တွင်တက်မတော်သားကိုယ်စားလှယ်ပါဝင်မှုအချိုးအစားနဲ့ချိတ်ဆက်လိုတာကြောင့်လည်းဖြစ်နိုင်ပါတယ်။အဓိပ္ပာယ်ကတော့ NLD ဘက်ကအဆိုပြုတဲ့လွှတ်တော်တွင်တက်မတော်သားအချိုးအစားကိုလွှတ်တော်တက်တန်းနှစ်အလိုက်လျှော့ချရေးကိစ္စပြင်ဆင်ဖို့မအောင်မြင်ခဲ့ရင်တည်နေတဲ့တိုင်းဝင်ကြီးချုပ်တွေကိုတက်မတော်သားတွေအပါအဝင်သက်ဆိုင်ရာလွှတ်တော်တွေကပဲရွေးမဲ့အချက်ကိုလည်းသဘောမတူနိုင်ဘူးဆိုတာမျိုးဖြစ်နိုင်ပါတယ်။ 2008ဖွဲ့စည်းပုံကိုပြင်နိုင်တဲ့ပြည်ထောင်စုလွှတ်တော်မှာလက်ရှိကိုယ်စားလှယ်စုစုပေါင်း694ယောက်ရှိပါတယ်။ပုံမှန်တစ်ခုဒါမှမဟုတ်တစ်ခုချင်းစီကိုပြင်ဆင်နိုင်ဖို့အတွက်အနည်းဆုံး96လေးရာ63ယောက်ထောက်ခံဖို့လိုတယ်လို့ဥပဒေကျမ်းပူးပေါင်းစီစဉ်ရေးကော်မတီအတွေ့အမှုဒေါက်တာမြတ်ညာနာစုကလွှတ်တော်တွင်မှရှင်းပြပါတယ်။လက်ရှိပြည်ထောင်စုလွှတ်တော်မှာ NLD က 386ယောက် ဒီခိုင်ဖြိုးတိုင်းရင်းသားနဲ့အခြားပါတီဝင်တွေစုစုပေါင်း105ယောက်ရှိနေပါတယ်။ဒီအရေအတွက်ကိုကြည့်ရင် NLD နဲ့တက်မတော် နှစ်ဖက်စလုံးကသဘောတူတဲ့ပုံမှအချက်တွေလောက်ကိုပဲပြင်ဆင်နိုင်ပါလိမ့်မယ်။ဒီခိုင်ဖြိုးတိုင်းရင်းသားနဲ့အခြားပါတီတွေရဲ့သဘောထားကတော့တိတ်ပြီးအရေးမပါလှပါဘူး။အခြားတစ်ဖက်ကကြည့်ရင်တော့လွှတ်တော်တွင်ကိုတက်မတော်နဲ့ပြည်ခိုင်ဖြိုးကတစ်ဖက် NLD ကတစ်ဖက်နှစ်ဖက်တင်ပြထားတဲ့ဥပဒေကြမ်းတွေမှာပါတဲ့ပြင်ဆင်ချက်တွေကဘယ်အရေးကြီးတဲ့အချက်မှာမှ နှစ်ဖက်စလုံးပြင်ဆင်လိုတဲ့သဘောထားတူညီနေတာမတွေ့ရပါဘူး။ဒါကြောင့်တာမအနေနဲ့ကဲခတ်ရရင်အခုဥပဒေကြမ်းပြင်ဆင်ချက်တွေကိုလွှတ်တော်တွင်ဆွေးနွေးမဲခွဲဆုံးဖြတ်သည့်တိုင် 85ရာခိုင်နှုန်းကျော်ထောက်ခံပြီးပြင်ဆင်နိုင်မယ့်အချက်တွေ့မြင်ရဖို့ခဲယဉ်ပါလိမ့်မယ်။ဒါပေမဲ့လွှတ်တော်တွင်မဲခွဲဆုံးဖြတ်တဲ့အခါရလာတဲ့ရလဒ်တွေကိုကြည့်ပြီးဘယ်အင်အားစုကဘယ်အချက်ကိုထောက်ခံတယ်ကန့်ကွက်တယ်ဆိုတဲ့ကိစ္စပေါ်ပေါက်လာမှဖြစ်တယ်လို့အင်အားစုအသီးသီးရဲ့
2008ဖွဲ့စည်းပုံပြင်ဆင်ရေးတကယ်သဘောထားအမှန်လဲပေါ်ပေါက်လာနိုင်မယ်ဖြစ်ကြောင်းပါဦးစီသူအောင်မြင့်တင်ဆက်တဲ့ပြည်တွင်းသတင်းတုံ့သက်ချက်ကိုနားဆင်ကြရပါပါခင်ဗျာ။ဒါမဲ့အင်ကညတိုင်းရဲ့လီလိုင်းအစီအစဉ်မှာဒါပြီးဆွေးနွေးကြမှာပါလဲ။
ရှင်ပြ။မြန်မာနိုင်ငံတွင်အခု2008ခုနှစ်မှာအစိုးရအဖွဲ့အလှည့်အပြောင်းဖြစ်လာနေတဲ့အထူးရွေးကောက်ပွဲတရကျင်းပလို့ရှိနေပါတယ်။နှစ်ပေါင်းများစွာဆေးဟုတ်ချိုးရေးအောင်နေခဲ့ရပြီးတဲ့နောက်ရပ်ဖက်ဒီမိုကရေစီစနစ်ကိုပြောင်းလဲနေချိန်မှာကျင်းပတယ်။တတိယကြိမ်မြောက်အထူးရွေးကောက်ပွဲကြီးဖြစ်မှာပါ။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့တီးဆဲဥပဒေတွေမှာအားနည်းချက်ရှိလာပြီးပြင်ဆင် တရရဲ့ဒီလိုက်အစီအစဉ်နှင်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကို့အမြင်ကို့ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ်တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာတော်ရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့မရီတနာကျော်တင်ဆက်နေကြမြန်မာပြည်မှပေးစာများအစီအစဉ်အစားဗာလင်တိုင်းသချင်းအစီအစဉ်ကိုနားဆင်နေပါပြီခင်ဗျာ
ပြမကြနေရဲ့ဖြူရောင်နေနေရဲ့တကယ်ပဲဆက်လို့မရဲအမေဘာမပုံနေလဲမြင်နေချင်လာလေကိုပြသွားနိုင်လေငါကမြင်ချင်လေရပါ့မေဒါခေတ္တခဏတာငါချင်နေနေဒီမှာတက်လုံးမေဒီဘာဘာမနာလဲဘူးအမသိသေးဘူးအနာမရှိလို့ဖြစ်ဘူးနာနေဝီရ
ဖေဗရူလာ14ရက်နေ့ကသိန့်ဗယ်လန်တိုင်းစ်ဒေးဆိုတဲ့ချစ်သူများနေ့ဖြစ်တာမလို့လူမှုကွန်ရက်တွေပေါ်မှာတော့ချစ်သူတွေအချင်းချင်းပြီးတော့ချစ်တဲ့ခင်တွေကြားမှာအွန်လိုင်းကနေပြီးတော့အနည်းဆုံးအသေးပုံလေးတွေပေးတာပန်းလေးတွေပေးတာတွေ့ရမယ်ထင်ပါတယ်နော်အဲ့ဒီနေ့ကခရစ်ရဲ့အယူဆကစင်သက်လာတယ်ဆိုပေမဲ့ချစ်ချင်းမိတာကိုအတိအမှတ်ပြုတဲ့နေ့မလို့ကမ္ဘာနေရာအနှံ့အပြားမှာဗယ်လ အမတ်တရားဒေတောင်းလာတဲ့သူတွေထဲမှာဆိုရင်တော့စုစုကစစ်တွေမျိုးကချေရတဲ့သူအတွက်ဆိုပြီးတော့ငယ်ငယ်လေးရဲ့ထာဝရစစ်သူတခြင်းလေးဖွင့်ပေးပါလို့တောင်းလာပါတယ်။သူ့ကိုအရန်ချစ်ပါတယ်။အမြဲတမ်းလည်းချစ်နေမယ်လို့ပြောပေးပါ။ဗီရီကအကူအမတွေဗလန်တိုင်းဒေးမှာပျော်ရွှင်ပါစေနော်။ဟုတ်ကဲ့ပါရှင်။စုစုတယောက်လည်းချေရတဲ့သူစီကချစ်ချင်းမြတ်တရားတွေပို့ပြီးတော့ရရှိလက်ခံနိုင်ပါစေလို့ဆုတောင်းပေးပါတယ်ရှင်
။မင်းကငါချစ်တာ看得总是不花大哥没人用几杯什么我也得撒撒撒这么对我天的光我却大年的有吧还送个脸的表吧没喊我花朵托拉去住
တော်ရရှင်တယောက်ကချစ်သူများနေတွင်နောက်နှစ်ပေါင်းများစွာအတိုင်းချစ်နာမှာအမြဲတမ်းရှိပေးပါမယ်တဲ့။တောင်ကုန်းမြို့မှာနေတဲ့မတဲစုအောင်ကိုကျွန်တော်ထက်ဆိုင်မင်းကတိပေးပါတယ်လို့ပြောလာပါတယ်။ဖြိုးကြီးနဲ့ရှင်ဖုံတီဆိုထားတဲ့ကဘာအပြင်ဘက်ဆိုတဲ့တခြင်းလေးထုံးလွှင့်ပေးပါတယ်။ဟိုးရင်တွေကနားထောင်ခဲ့ရတဲ့အချစ်တခြင်းဟောင်းလေးအချစ်တခြင်းကောင်းလေးဖြစ်ပါတယ်နော်။အခုဖြိုးကြီးနဲ့ရှင်ဖုံပြန်တီဆိုထားတဲ့ကဘာအပြင်ဘက်ဆိုတဲ့တခြင်းလေးကိုနားဆင်ကြည့်ကြပါစို့
။多少每次给我都来没拉回披着的你打包披着一米扎你把的出家的自杀包去跟那边要围挂压回三家的你打包
ချစ်သူများနေရာချစ်သူဆုံးတွေကြပေါ်ပေါက်တဲ့အချစ်မျိုးကိုပဲကန့်တက်ပြီးတော့ဆင်းရဲတာမဟုတ်ပါဘူးเนาะကမ္ဘာတစ်ဝန်းကလူပေါင်းများစွာကသူတို့ရဲ့မိသားစုတွေနဲ့မိတ်ဆွေတွေပေါ်မှာချစ်ချင်းမြတ်တာကိုအမှတ်တရဂုဏ်ပြုထုတ်ပေါ်ကြတဲ့နေ့လည်းဖြစ်ပါတယ်။ဒါပေမဲ့တချို့နိုင်ငံတွေမှာတော့ဒီချစ်သူများနေရာအနောက်တိုင်းယဉ်ကျေးမှုခရီးယန်အယူဆဖြစ်တဲ့ဆိုပြီးပြည်ပင်ကန့်တက်မှုတွေရှိလာပါ။ ပါကစ္စတန်နိုင်ငံမှာဆိုရင်ဒီဖေဖော်ဝါရီ14ရက်နေ့မှာကြာရောက်တဲ့ Valentine's Day ချစ်သူများနေ့ကအကျဉ်းစာရိတ်တာကိုပြက်ပြားစေတယ်လို့သတ်မှတ်ပြီးတော့သူတို့နိုင်ငံမှာပိတ်ပင်ဖို့အဆုံးဖြတ်ချက်ချထားပါတယ်။ Indonesia နဲ့ Saudi Arabia နိုင်ငံတို့မှာလည်းဒီ Valentine's Day ဆင်နွှဲမှုတွေကိုပိတ်ပင်ထားပါတယ်။ချင်းနဲ့စမီးဒေတာကချေးရတဲ့သူဇနီးလေးတီအန်နားဆင်စေဖို့ဆိုပြီးတော့ချင်းရော်ယယ်ဆိုပြီးတော့တချင်းတောင်းလာတဲ့တော်ရဆင်ကတော့ဇော်ပိုင်နဲ့မေခလာဇုံရဲတီဆိုထားတဲ့အဲ့ဒီလောက်တောင်ချေးရသည်ဆိုတဲ့တချင်းလေးလွှင့်ပေးပါဗျို့ရေတဲ့မေခလာရဲ့တချင်းဟောင်းလေးကိုဇော်ပိုင်နဲ့ပြန်တွဲပြီးတော့တီဆိုထားတဲ့အဲ့ဒီလောက်တောင်ချေးရသည်ဆိုတဲ့တချင်းလေးကိုနားဆင်ကြည့်ရအောင်ပါနော
်
နောင်ကပါဆိုပြတောင်းလာတဲ့မာရီယာအလန်ကတော့ချစ်ရတဲ့သူတွေအားလုံးအတွက် Valentine's Day ချစ်သူများနဲ့အမတ်တရားမေတ္တာတိလက်ဆောင်ပါလာပါတယ်။ကျွန်တော်ချစ်သူကောင်မလေးအတွက်တချင်တောင်းခြင်းလို့ပါ။ရွှေထူးရဲ့အချစ်စစ်ဆိုတဲ့တချင်လေးထုတ်လွှင့်ပေးပါ။သူ့ကိုအရန်တရိယာပြီးတော့အရန်လွမ်းနေပါလေ။မပြောင်းလဲတဲ့အချစ်တွေနဲ့ချစ်နေလေပါဆိုတာသူသိစေချင်ပါလေ။ကျွန်တော်နာမည်ငိမ့်အောင်ပါ။ပလဲမျိုးကပါဆိုပြသူ့ရဲ့ချစ်သူကောင်မလေးအတွက်ရွှေထူးရဲ့အချစ်စစ်ဆိုတဲ့တချင်လေးတောင်းဆိုလာပါလေ။
Can't you imagine my name in my dream? Yeah, don't you? Well, I need only my tools and boots. My cake is sweet. I will not let you forget.
အပြောင်းအလဲမှာအမတ်တရနောက်ဆက်ကြပြထုတ်တဲ့ကုမ္ပဏီကြီးတွေမှာအကြီးဆုံးဖြစ်တဲ့ Hallmark Card ကုမ္ပဏီကလွန်ခဲ့တဲ့နှစ်တရာကျော်1973ခုနှစ်ကစပြီး Valentine's Day ကတ်ပြားတွေထုတ်ခဲ့တာဖြစ်ပါတယ်။ဒီလိုမျိုး Valentine's Day လက်ဆောင်ပေးတဲ့နေရာမှာလက်ဝဲရည်နာအပါအဝင်ဒီကတ်ပြားတွေပန်းကြီးတွေအတွက်သုံးဆွဲရမျိုးကလက်ဝဲရည်နာအတွက်ဝယ်ယူတဲ့တန်ဖိုးဒေါ်လာ14,300ရှိပြီးတော့ပန်းကြီးတွေအတွက်ဒေါ်လာ12,000နောက်ပြီးတော့ကတ်ပြားတွေဝယ်ယူမှုပတ်စံကဒေါ်လာ10,000ရှိပါတယ်လို့ American လက်လီအယောင်းဝယ်တမကကစီးရင်ထုတ်ပြန်ခဲ့တာပါဒီလိုမျိုးစီးရင်စရာကိန်းကနေအရာစီးပွားရေးကိုလည်းအထောက်အပြုလူမှုရေးကိုပါအကူအညီဖြစ်စေတဲ့ Valentine's Day ချစ်သူများနေ့ဆိုတော့ဘယ်နိုင်ငံဘယ်လူမျိုးရဲ့ဒလေထုံးစံပဲဖြစ်ပါစေရွာကြီးတီရွာလူမျိုးဆက်ချက်နီးကပ်လာတဲ့ကဘာကြီးတွေချစ်ချင်းမြတ်တာကအထူးလိုအပ်နေတယ်မလို့ Valentine's Day ချစ်သူများနေ့ကိုဂုဏ်ပြုထုတ်ဖော်ကြတဲ့နေ့လည်းဖြစ်ပါတယ
်
ပြုံးလွင်ကိုရောက်နေတဲ့လွေးခင်ငင်းတွေအတွက်တချင်းလွင်ပေးပါလို့မိုင်းဆိုတဲ့တော်ဆင်တောင်းလာပါတယ်သူ့ကိုအရင်ချစ်တယ်ထာဝရအဆုံးထိချစ်နေမယ်လို့ပြောပေးပါလို့လည်းဆိုလာပါတယ်တူတာရတာဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မင်္ဂလာပါ view ရေအရင်ပျော်ကြကောင်းတဲ့တည်င်းလေးပါပဲဒီလိုအစီအစဉ်လေးတင်ဆက်ပေးတာအရင်ကြိုက်နှစ်တက်ပါတယ် view အဖွဲ့သားများကျေးဇူးတင်ပါတယ်လို့ပြောလာပါတယ် view ပရိသတ်တွေအားလုံးရော view ကိုနားမထောင်တဲ့သူတွေကိုပါဒီကဘာမှာမုံတိမှုတွေကိုအချစ်နဲ့ဆေးပြစ်နိုင်ရင်အကောင်းဆုံးမလို့အချစ်တချင်းလေးတွေလွှင့်ပေးရတာအမတန်စိတ်ချမ်းသာစရာကောင်းပါတယ်တယောက်နဲ့တယောက်ချစ်ချင်းမြတ်တာတွေမျှဝေရတာလည်းအမတန်မင်္ဂလာရှိရဲ့အလို့ပါနော်
ကျွန်မကတော်ရရှင်နေအားလုံးတွေဇုံတွေတစ်ချင်းလေးတစ်ပုဒ်ဗလန်တိုင်းနေ့တေးလက်ဆောင်ပါကြပါရဲ့ရှင်မျိုးချွန်ညာနဲ့ထရိန်တော်ဘုတ်တည်ဆူထားတဲ့မိုးလေးဖွဲ့ရုံဆိုတဲ့တစ်ချင်းလေးကိုတော်ရရှင်နေအားလုံးနှစ်ကြိုက်သဘောကြမယ်ထင်ပါရဲ့နော
်မိုးလေးဖွဲ့လုံးတည်ရတယ်ရင်နေတဲ့ပြင်းတကားစီပဲ
မြတ်တာဒေလက်ဆောင်တခြင်းပါကြသလိုပဲကိုချစ်သူခင်သူတွေအတွက်မြတ်တာဒေလက်ဆောင်ပါခြင်းနဲ့အမတ်တရားစကားလေးတွေပြောခြင်းနဲ့ဆိုတော့ VOA Facebook စာမျက်နှာမှာပဲဖြစ်ဖြစ်အီးမေးလ်ကပဲဖြစ်ဖြစ်စာရေးပို့လိုက်ပါ VOA အီးမေးလ်လိပ်စာက bambi@voanews.com ဖြစ်ပါရဲ့ Facebook က VOA ပရိသတ်အနေနဲ့တော့ VOA Bambi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလာပြီးတော့တေးတောင်းနိုင်ချစ်သူအတွက်အမတ်တရားစကားလေးတွေလာပြောထားနိုင်ပါတယ်ရှင်ကိုတေးတောင်းခြင်းတဲ့သူရဲ့နာမည်နေရက်ကိုတော့ထည့်ရေးပြဖို့မမေ့ပါနဲ့နော်ချစ်ချင်းရဲ့နဲ့လေထဲမှာတင်းပြန့်ထုံပါစေ
မရတနာကျော်တင်ဆက်တဲ့ဗလင်တိုင်းတီးအထူးအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာအခုတော့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်လှည့်ရောက်လာပါပြီကိုငင်းညမ်းတဲ့အတူအလိမ်မာတို့ကပြောပြမှာပါ
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာဇပွဲထိုးတဲ့စစ်ရုပ်အသစ်ကလေးတယောက်ရောက်နေပါတယ်။ခင်မီယာလို့ခေါ်တဲ့စစ်ရုပ်ကလေးဟာ fast food အမြန်ရအစားအသောက်ဆိုင်တစ်ခုမှာဇပွဲထိုးနေတာပါ။ဒီစစ်ရုပ်ကိုဂျပန်နိုင်ငံကတီထွင်တာဖြစ်ပြီးစစ်ပွဲတွေပဋိပက္ခတွေဖြစ်ပွားတဲ့နိုင်ငံကလူတွေအတွက်စိတ်ဝင်စားစရာဖြစ်နေတာပါ။လူငယ်နောက်မျိုးဆက်တွေအနေနဲ့ဒီလိုစစ်ရုပ်တီထွင်မှုကိုမြင်တွေ့ပြီးစိတ်ဝင်စားလာစေဖို့ရည်ရွယ်တယ်လို့စိုင်းပိုင်ရှင်ဖြစ်သူမိုဟာမက်ရာဖီရှာဇက်ကပြောပါတယ်။စစ်ရုပ်ကလေးချင်မီယာဟာမိဖို့ဆောင်ကနေစားသုံးသူတွေစီကိုအစားအသောက်တွေယူလာတာဖြစ်ပြီးသူသွားမဲ့လမ်းကိုလည်းစီစဉ်ရေးဆွဲထားပါတယ်။အာဖဂန်မှာအခုလိုစစ်ရုပ်စပွဲတို့အသုံးပြုတာပထမဦးဆုံးဖြစ်ပြီးတော့နိုင်ငံရဲ့နည်းပညာဝန်ကြီးကလည်းအခုလိုနည်းပညာတိုးတက်အောင်ကူညီမယ်လို့ပြောပါတယ်ရှင်။
ဗြိတိန်နိုင်ငံလန်ဒန်မြို့ကလမ်းနေပေါ်မှာသွေးထားတဲ့ PK River မှာပကြီလိုက်ဆွဲနေတဲ့ပကြီဆရာတယောက်အကြောင်းကိုတင်ပြပါမယ်။အသက်58နှစ်အရွယ်ရှိပြီဖြစ်တဲ့ Ben Wilson ဟာပြီးခဲ့တဲ့15နှစ်အတွင်းလမ်းဘေးမှာထွေးချခဲ့တဲ့ PK River ကိုဆေးရောင်လိုက်ချဲ့ပေးနေတာပါ။ဒါဟာထူးဆန်းတဲ့ဝါသနာတစ်ခုတည်းမကပဲအမှုပညာတစ်မျိုးဖြစ်တဲ့အပြင်မ ပြန်လဲအသုံးပြုတဲ့နီလန်းတစ်ခုလည်းဖြစ်ပါတယ်။သူ့လက်ရပကြီးတွေဟာငွေအခြေစည်းလေးတွေထက်နည်းနည်းပဲကြီးပြီးတော့လန်ဒန်မြို့ကလူကူးတံတားတွေပေါ်နဲ့အနီးနားပတ်ဝန်းကျင်တွေမှာတွေ့နိုင်ပါတယ်။နာမည်ကြီးဖျားချောင်းပုံလေးတွေကိုပကြီးဖြစ်ရေးဆွဲသလိုစိတ်တစပကြီးပုံလေးတွေကိုလည်းသူကရေးဆွဲတာပါ။သူ့ရဲ့လှုပ်ဆောင်ချက်ကြောင့်သူ့ကိုချူးယင်းကန်မန်လို့ပြီးကဲလူသားလို့လည်းနာမည်ပေးထားပါတယ်ခင်ဗျာ
။ဖရန်ချိုင်းနိုင်ငံက French Bulldog တကောင်ဟာလူတွေလိုဖြည့်ဆည်းပြနေပါတယ်။ဒီ၅နှစ်သားခွေးမလေး Sonia ဟာ Yure တောင်တန်းက Chelyabinsk မြို့မှာနေထိုင်တာပါ။ဒီခွေးမလေးဟာငငယ်ကလေးက skate စီးဖို့ကိုစိတ်ဝင်စားတာဖြစ်ပြီးပါရှင်ဖြစ်သူ Dimitri ရဲ့တိုက်ခန်းထဲမှာပတ်စည်းနေခဲ့တာပါ။ Sonia လေးဟာ skate စီးရတာကိုကြိုက်လွန်တဲ့အတွက်သူ့ကို skate ကစားခွင့်ခေါ်သွားရပြီးသူ့အတွက်သီးတန့် skateboard တသက်ပါဝယ်ပေးထားပါတယ်။ဒီခွေးမလေးကိုတီးတက်လေးကျင့်စရာမလိုပဲသူ့အလိုလိုတဘာဝအလျောက်စီးတက်သွားတာလို့ပိုင်ရှင်ဖြစ်သူကပြောပါတယ်။အလွန်အကျွလေးကျင့်ရင်ခွေးမလေးခြေထောက်တွေလက်တွေဒဏ်ရာရသွားမှဆိုးတဲ့အတွက်ဒီမီထရီဟာသူ့ခွေးကလေးကိုတစ်ပတ်တစ်ခါနှစ်ခါလောက်ပဲစကိတ်ကွင်းကိုခေါ်သွားပါတယ်။ဒါပေမဲ့အဲ့လိုသွားရတဲ့အချိန်ကျရင်ခွေးမလေးဟာစိတ်လှုပ်ရှားပြီးတခြားသူတွေရဲ့စကိတ်ဘုတ်တွေကိုလိုက်ကိုက်နေတယ်လို့ပိုင်ရှင်ဖြစ်သူကပြောပါတယ်ရှင်။
ကဘာဒလာထူကြစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOE ရဲ့ရေဒီယိုဗီဒီယိုနဲ့သတင်းစာသားတွေကိုမိုဘိုင်းဖုန်းမှာအချိန်မရွေးအလွယ်တကူရယူနိုင်မဲ့ VOE ရဲ့မိုဘိုင်း app တွေကိုလည်းဒေါင်းလုဒ်ထည့်သွင်းနိုင်ကြပါပြီခင်ဗျာ VOE ကိုဝေဖန်အကြံပေးစာတွေနဲ့အတူသောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေကိုတောင်းဆိုခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာရိုက်ကတဆင့်ဆက်သွင်းရင်လိပ်စာက VOE မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးပဲဖြစ်ပါတယ်ခင်ဗျာအခုတော့ကြံစီနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုမတ်တင်ဂီထက်ကပြောပြမှာပါ
ကိုရိုနာဗိုင်းရပ်စ်ဆိုးဆုံးကူးစက်ပြန့်နှံ့ရာတရုတ်နိုင်ငံဟူပေပြည်နယ်မှာတနင်္လာနေ့ကဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်လူ100ထပ်မံသေဆုံးခဲ့ရပြီးစုစုပေါင်းသေဆုံးသူအရေအတွက် 1,900 ကျော်သွားပြီဖြစ်ပါတယ်။ဟူပေပြည်နယ်ထဲမှာပဲနောက်ထပ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအသစ် 1,933 ဦးထပ်မံတွေ့ရှိရကြောင်းပြည်နယ်ကျန်းမာရေးကော်မရှင်ရဲ့မကြာခင်ကထုတ်တဲ့နေ့စဉ်စီးရင်မှာဖော်ပြပါတယ်။ဗိုင်းရပ်စ်ကူးစက်ခံရမှုက3ရက်ဆက်တိုက်ရောကြလာတယ်လို့တရုတ်ကျန်းမာရေးဌာနတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောဆိုပေးမယ်လို့လဲကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါရဲ့အလားအလာကိုမခန့်မှန်းနိုင်သေးဘူးလို့သတိပေးထားပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်အနီးယိုကိုဟာမာစစ်ကမ်းမှာတီးခြားခွဲပြီးတော့စိုက်ကပ်ထားတဲ့ Diamond Princess အပျော်စီးသင်္ဘောပေါ်မှာပါလိုက်ပါလာတဲ့အမေရိကန်နိုင်ငံသား400အနက်အယောက်40မှာကိုရိုနာဗိုင်းရပ်စ်ရောဂါဗိုင်းရပ်စ်ကူးစက်ခံခဲ့ရပါတယ်ဒီလိုကူးစက်ခံရသူတွေအနေနဲ့အမေရိကန်ကိုပြန်ဖို့သူတို့ကိုလာခေါ်တဲ့လေယာဉ်နဲ့မလိုက်ပါနိုင်ပဲဂျပန်နိုင်ငံကစီးရုံတွေမှာဆက်လက်ကုသမှုခံယူရမှာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လူယုံတဦးဖြစ်တဲ့ရိုဂျာစတုန်းကိုနိုင်ငံရေးအချင်းပြေချစားမှုအတွေ့ပြစ်ဒဏ်ကာလရှော့ပေါအောင်ဂျာဝင်ဆောင်ရွက်ခဲ့တဲ့ရှစ်နေချုပ်ဝီလျံဘာယာရုကနှုတ်ထွက်ဖို့အစိုးရရှစ်နေဟောင်းတွေနဲ့တရားရေးဝန်ထမ်းဟောင်း1,100ကျော်ကတင်းင်းကနေနေမှာအိတ်ခွင့်ပေးစာတစောင်ပေးဖို့တောင်းဆိုလိုက်ပါတယ်ရှင
်။ကျေးဇူးပါခင်ဗျာ။တင်းချင်းကျုပ်ကိုမတင်ကြီးတိုင်းပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရည်မှုကကိုရဲမင်းထွန်းဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာတော့ Keith Home ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VO ရဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6:00-8:00အထိလိုင်းလိုမီတာ3048နဲ့ VO ရဲ့ Facebook စာမျက်နှာတို့ကပါထုတ်လွှင့်ပေးကြတာဖြစ်ပါတယ်။သတင်းရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.